Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အတန်ရဲ့2022ခုနှစ်ဩဂုတ်လ4ရက်ဗုဒ္ဓဘုရင့်နေ့ကင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့နေ့ကင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်သံနဲ့ပါဖြည့်စွက်တင်ဆက်နေပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 1905တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်ကျမတို့အခု VOA မြန်မာပိုင်းနည်းနည်းခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီမနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါနဲ့မိုးရသည့်ရေကြီးမှုတွေကြုံနေရချိန်မှာပဲလက်နက်ကန်ပစ်ကတ်တွေကြောင့်လူပေါင်းသိန်းချီဒုက္ခရောက်နေတဲ့သတင်း။ American ပြည်ကစစ်တမ်းနဲ့ချုပ်အနီးတက်ခတ်မှုမှာရဲတပ်ဖွဲ့ဝင်တို့သေဆုံးသွားတဲ့သတင်းတွေပါဝင်ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ရင်တိုက်ချင်သူပြောပြပေးသွားမှာပါ
။ကောင်းပါပြီရှင်။မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ခန့်အပ်ရေးအာဆီယံကိုအမေရိကန်ကတွန်းအားပေးမဲ့အကြောင်းကိုသတင်းစီစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အဲဒီနောက်အိမ်ဆောင်အစိုးရတစ်ဖြစ်လဲစစ်ကောင်စီပေါ်ကျွမ်းကျင်သူတွေရဲ့အမြင်ကိုတင်ဆက်တဲ့အခါမှာတော့
Well once again we see senior general Min Aung Hlaing and the military junta
HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Steve Robinson က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါကြားပြည်နယ်မှာနောက်ဆုံးတိုက်ပွဲတွေဖြစ်နေတဲ့အခြေအနေအကြောင်းကိုလည်းထုတ်လင်းပါပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကတင်ဆက်မှာပါရှင
်မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါနဲ့မိုးရသည့်ရေကြီးမှုတွေကြုံနေရချိန်မှာပဲလက်နက်ကန်ပစ်ကတ်တွေကြောင့်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂကပြောပါရယ်ဆီယနာစိမ့်လိုက်ပြီးတဲ့နောက်ပိုင်းနိုင်ငံနေရတော်တော်များများမှတက်ခတ်မှုတွေဖြစ်ပွားနေတဲ့ပေါ်မြန်မာနိုင်ငံခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေစိုးရိမ်နေတယ်လို့လည်းအတွေ့အကြုံချုပ်ရုံးကပြောဆိုလိုက်တာပ
ါ More than 220,000 people have been internally displaced due to armed clashes in the west
နိုင်ငံနောက်ပိုင်းမြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာဖေဖော်ဝါရီလ1ရက်နေ့ကစလက်နက်ကန်ပစ်ကတ်တွေကြောင့်ပြည်တွင်းမှာအိုးအိမ်ဆုံးခွာတိတ်ရှောင်နေရသူ2,200ကျော်ရှိပါတယ်။ COVID-19 ကူးစက်မှုတွေတိုးလာနေသလိုမုတ်တုံရသည့်မိုးကြောင့်မကြာသေးခင်ကလူပေါင်းထောင်ချီရေပေးသိမ်းခဲ့တဲ့အချိန်မှာအခုလိုအခြေအနေနဲ့ကြုံနေရတာပါ။ဆန္ဒရေးကမလုံလောက်မှုအခြေအနေတွေကြီးထွားလာနေသလိုကျန်းမာရေးဗန်လုပ်ငန်းတွေလိုအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာလည်းဟန်တားတွေဆက်လက်ပေါ်ပေါက်နေပါတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်တူချာဗစ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ရေးပေါ်အကူအညီနဲ့အကာအကွယ်လိုအပ်နေသူလူ3,000,000လောက်အတွက်ဆန္ဒမှုအကူအညီပေးရေးလုပ်ငန်းတွေနဲ့ပူးပေါင်းပြီးထောက်ပံ့မှုကြိုးစားပေးမယ်။အသွာအလာကန့်သတ်ချက်တွေကိုဗစ်ကာယရောဂါကာကွယ်ရေးအစီအမံတွေနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေကြောင့်ဟန်တားတွေရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ကိုဗစ်ကာယရောဂါကျွမ်းဝချိန်ကဆက်လို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကျန်းမာရေးဝန်ထမ်းတွေပါဝင်စိုက်ကျဉ်လို့ရှာမှုတွေနဲ့လက်နက်ကန်ပစ်ခတ်တွေပေါ်ပေါက်နေတာဖြစ်ပါတယ်
American နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်နဲ့ Indonesia နိုင်ငံသားဝန်ကြီး Retno Marsudi တို့ American နိုင်ငံသားရဲ့ဌာနမှအင်္ဂါနေ့ကတွေ့ဆုံပြီးမြန်မာအရေးအပါအဝင်ကိစ္စရပ်များစွာကိုဆွေးနွေးခဲ့ကြပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဝန်ကြီးများဆွေးနွေးပွဲကိုဒီသတင်းပတ်မှာအွန်လိုင်းကနေတက်မဲ့ American နိုင်ငံသားဝန်ကြီးဘလင်ကင်ကမြန်မာစစ်ကောင်ဆောင်နေတာဝန်ယူမှုရှိစေရေးနောက်မြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်လည်ကျင့်သုံးရေးဖန်ထားသူအလုံးပြန်လှုပ်ပေးရေးနဲ့စစ်တပ်ဘက်ကအကြမ်းဖက်ရတဲ့ရတန်ကြီးတွန်းအားပေးဆောင်ရွက်မဲ့ကိုယ်စားလှယ်တအူးရွေးချယ်ရေးအတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းမဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနအကြီးတန်းတာဝန်ရှိသူနှုတ်ကလည်းပြောဆိုထားပါတယ်။အင်ဒိုနီးရှားနိုင်ငံကို COVID-19 ကာကွယ်ဆေးအလုံးရေ8,000အမေရိကန်ကပေးအပ်ထားပြီးဖြစ်ကြောင်းနဲ့အောက်ဆီဂျင်နဲ့ကုသုံးပိုင်းဆိုင်ရာမှာပါကူညီထားတဲ့အကြောင်းလဲအမေရိကန်နိုင်ငံသားဝန်ကြီးကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့အင်္ဂါနေ့ကCOVID-19 ကြောင့်လူပေါင်း2069ဦးသေဆုံးခဲ့ရပြီးတရက်ထဲနဲ့သေဆုံးမှုအများဆုံးနေ့ဖြစ်ခဲ့ပါတယ်။ COVID-19 ကြောင့်သေဆုံးမှုတွေလည်းဆက်ပြီးမြင့်တက်နေစေဖြစ်ပါတယ်ရှင်
။အမေရိကန်ကထုတ်လုပ်တဲ့ COVID ရောဂါကာကွယ်ဆေးတန်း110ကျော်ကိုနိုင်ငံပေါင်း60ကျော်ကိုပေးဖို့လှူဒါန်းလိုက်တဲ့အကြောင်းသမ္မတအင်ဂျီရောကကြေညာလိုက်ပါတယ်။ဆေးအများစုကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြီးကြပ်တဲ့ COVAX စီစဉ်ငါးဆင့်ပေးဖို့လာဖြစ်ပေမဲ့ Africa Union AU နဲ့ Caribbean TaiwanCARICOM လို့ဒေတာရိတ်မိဖက်ဖော်ရကနေပေးပို့ခဲ့တဲ့အကြောင်းလဲအင်ဖြူကအင်္ဂါနေ့ထုတ်ပြန်ခြင်းမှာဖော်ပြထားတာပါ။ကမ္ဘာတဝန်းနိုင်ငံတွေကိုကာကွယ်ဆေးတန်း80ထက်မနည်းပေးရသွားဖို့အ မရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဂရိအတိုင်းလူရဲနာဖြစ်ပြီးမချခင်တဲ့ပတ်တင်မှာနောက်ထပ်ကာကွယ်ဆေးတန်းရာနဲ့ချီပေးရမှာဖြစ်တဲ့အကြောင်းလည်းအင်ဗီရောကပြောပါတယ်။သမ္မတဘိုင်ဒန်ဆိုရကကမ္ဘာတဝန်းဝင်ဝင်နေပါတဲ့နိုင်ငံပေါင်း100အတွက် Pfizer BioNTech ကုမ္ပဏီကထုတ်လုပ်တဲ့ကာကွယ်ဆေးတန်း900မချခင်ပေးဖို့စီစဉ်ထားတဲ့အကြောင်းလည်းအင်ဗီရောကြေညာချက်မှာဖော်ပြခဲ့တာပါ။ကူးစက်မြန် data covid ရောဂါပိုးမျိုးကွဲတဲ့ကြောင့် American နဲ့ကမ္ဘာတဝန်းမှာရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲ American သမ္မတကတန်းနဲ့ချီတဲ့ကာကွယ်ဆေးတွေလှူဒါန်းတဲ့အစီအစဉ်ကိုကျင်းပတာလည်းဖြစ်ပါတယ်
။ COVID-19 ကပ်ဘေးရောဂါဖြစ်စေတဲ့ virus တွေဟာတရုတ်သုတေသနခန်းတစ်ခုကနေထွက်ပေါ်လာတဲ့ဆိုရာကိုခိုင်မာတဲ့အထောက်အထားတစ်ခုကတက်တည်ပြနေတယ်ဆိုပြီး American Republican လွှတ်တော်မှတ်တွေတနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာပြောပါတယ်။ဒီကောက်ချက်နဲ့ပတ်သက်ပြီး American ထောက်လှမ်းရေးဌာနတွေဘက်ကတော့အတည်ပြုမထားပါဘူး။တရုတ်နဲ့ American ဆိုရနောက် American ကျွမ်းကျင်သူတွေရဲ့ကျွမ်းကျင်သူတွေပံ့ပိုးခဲ့တဲ့ဝူဟန်ယောဂါပိုးမွှားဗီဒ Institute WIV ကသိပ္ပံပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ကိုလူသားတွေမှာကူးစက်နိုင်အောင်ပြုပြင်နိုင်ရေးဆောင်ရွက်ခဲ့ကြပြီးဒီဆောင်ရွက်ချက်ကိုဖုံးကွယ်ထားနိုင်တယ်လို့လည်းခိုင်မာတဲ့အထောက်အထားကိုကိုးကားပြီးအစီရင်ခံစာကဖော်ပြပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးဆက်ဆံရေးကော်မတီကထိပ်တန်း Republican လွှတ်တော်အမတ် Mike McGall က Republican လွှတ်တော်အမတ်တွေရဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာလုံးအတိုင်းအတာနဲ့လူပေါင်း 4.4 သန်းသေဆုံးခဲ့တဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါရဲ့မူရင်းစစ်မြစ်တွေကိုပါတီကြီးနှစ်ရက်စလုံးပါတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လဲတိုက်တွန်းထားပါတယ်။2019ခုနှစ်အတွင်းပထမဆုံး COVID-19 ရောဂါဖြစ်သူကိုတွေ့ခဲ့ရတဲ့ဝူဟန်ကသုတေသနခန်းကနေမျိုးရိုးဗီဇာပြုပြင်ပြောင်းလဲထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရိုးစိမ့်ထွက်လာတဲ့ဆိုတဲ့ကျွမ်းကျင်သူတချို့ကြားအတိမပြုတ်နိုင်တဲ့ယူဆချက်ကိုတရုတ်အစိုးရဘက်ကတော့ငြင်းဆိုထားပါတယ်ရှင်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။American Pentagon စစ်ထာနာချုပ်ကအများပြည်သူဆုံးရထားနဲ့ဘတ်စကားကိတ်မှာအင်္ဂါနေ့ကတက်တက်မှုဖြစ်ခဲ့ပြီးရတက်ဖို့ဝင်သူသေဆုံးတဲ့အကြောင်းထက်လွတ်တော်အမတ်တယောက်ကပြောပါရယ်ရတက်ဖို့ဝင်သေဆုံးတဲ့အတွက်ဝန်ထမ်းကြောင့်လဲ Pentagon စစ်ထာနာချုပ်တရှိရာ Virginia ပြည်နယ်ထက်လွတ်တော်အမတ် Mark Warner က Reuters သတင်းဌာနကိုပြောခဲ့တာပါ AP သတင်းမှာတော့ရဲရရှိရာဓာတ်နဲ့ထိုးခံရပြီးသေဆုံးတာဖြစ်တဲ့အကြောင်းနဲ့တက်ခိုက်သူတို့ရဲတွေကနေရာမှာအသေးပြက်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းလဲအပြည်မဖော်လို့သူတာဝန်ရှိသူတွေကိုကိုးကားပြီးဖော်ပြခဲ့ပါရယ်ပေရဂွန်ရဲတပ်ဖွဲ့အကြီးကဝူဒရိုကုဆေကတော့အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပြီးဒဏ်ရသူအများပြားရှိတဲ့အကြောင်းလဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါတက်ခတ်သူအကြောင်းနဲ့တက်ခတ်တဲ့အကြောင်းနဲ့ပတ်သက်လို့ရဲတပ်ဖွဲ့အကြီးကမပြောဘဲနောက်ပိုင်းသေးစိတ်တင်ထုတ်ပြန်မယ်အကြောင်းသာပြောဆိုထားပါတယ်ပတ်ဝန်းကျင်မှာအခုကလွန်ကျုံစိတ်ချပြီဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်တက်ခတ်မှုကတော့အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးပြူ FBI ကဦးဆောင်စုံစမ်းနေပါတယ်တက်ခတ်မှုဖြစ်ခဲ့ပြီးချိန်မှာပင်ကုန်စစ်ဌာနချုပ်မှာဝင်ထွက်တွေယာယီပိတ်ခဲ့တယ်လို့အများပြည်သူစစ်တုပ်သွားလာမှုတွေကိုလည်းလမ်းကြောင်းပြောင်းပေးခဲ့ရပါတယ်
အာဖဂန်သမ္မတအာရှရက်ဂါနီနဲ့အင်ကာနိဆက်သွယ်ပြောဆိုမှုအတွင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကအာဖဂန်နစ္စတန်နိုင်ငံအရေးအမေရိကန်ရဲ့ဂရိကဝတ်တွေကိုအလေးထားပြောဆိုခဲ့ပါတယ်။အာဖဂန်ပြည်သူတွေအနေနဲ့ခေါင်းဆောင်တွေကိုကိုယ်တိုင်ရွေးချယ်ခွင့်ရစီမဲ့ပြည်စုံနဲ့နိုင်ငံရေးပြည်လည်မှုတည်းရရှိရေးငြိမ်းချမ်းရေးစစ်ဆင်ရှင်ညှိနှိုင်းမှုတွေကိုအရှိန်မြှင့်ဆောင်ရွက်ဖို့လိုအပ်ချက်နောက်အာဖဂန်မျိုးကိုအသုံးချပြီးအမေရိကန်နဲ့မဟာမိတ်တွေမိတ်ဆွေတွေကိုချင်းချောင်မှုမဖြစ်အောင်ကာကွယ်ရေးလိုအပ်ချက်တွေကိုဆွေးနွေးခဲ့ကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရ Net Price ကပြောပါတယ်အာဖဂန်ရဲ့ Helmand ပြည်နယ်တွင်ကခရိုင်10ခုမှာ9ခုကိုသိမ်းပိုက်ခဲ့တာအပါအဝင်မဟာဗျူဟာမြောက်အာသာမှုရလာတာကိုမြင့်တွေ့နေရတဲ့တာလီဘန်တို့ရဲ့လက်တလောတိုက်ခိုက်မှုတွေကိုလည်းဆွေးနွေးမှုအတွင်မှာရှုတ်ချပြောဆိုခဲ့ကြပါတယ်လက်ရှိကမြို့ကနေတာလီဘန်တွေကိုမောင်းထုံခံရေးအတွက်အမေရိကန်ထောက်ပံ့တဲ့အာဖဂန်တပ်ဖွဲ့တွေကအင်ကာနိမှာ၄ချောင်းကနေတိုက်ခိုက်ပါတယ်တာလီဘန်လက်ထက်ကိုလက်ရှိကမြို့ချသွားခဲ့မယ်ဆိုရင်တော့နှစ်ပေါင်းများစွာအတွင်းပြည်နယ်မျိုးတော်တစ်ခုကိုတာလီဘန်တို့ပထမဆုံးအချိန်ထိ ंछ ုံမှုရသွားမှလည်းဖြစ်ပါရဲ့ရှင်
အမေရိကန်ပြည်စည်းရဲ့ဖက်ဒရယ်နဲ့ပြည်နယ်ဥပဒေကိုချိုးဖောက်ပြီးနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမောဟာအမျိုးသမီးတော်တော်များကိုလိမ်မိုင်းဆန်ရာမပွဲမရာပြုမှုခဲ့တဲ့အကြောင်းပြည်နယ်ရှိနေချုံရုံရဲ့စုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိပြီးတဲ့နောက်အုပ်ချုပ်ရေးမှူးနှုတ်ကပ်ဖို့တမနာဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။အုပ်ချုပ်ရေးမှူးကဆွဆွဲချက်ကိုအပြင်းထန်ရင်းဆန်ထားပေမဲ့တမနာကနှုတ်ထွက်တင်တယ်လို့ယူဆကြောင်းလည်းပြောဆိုလိုက်တာပါ။ကတဲ့နယ်လို့ထင်ပါတယ်ပြည်နယ်လူတော်ကအယုံကြည်မရှိဆိုတင်ကောင်းတင်နိုင်ပါတယ်လို့အင်္ဂါနေ့အင်ဂျီတော်သတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ပြောဆိုလိုက်တာဖြစ်ပါတယ်နယူးယောက်ပြည်နယ်ရှိနေချုပ်လက်တီရှာဂျင်းစ်ကတော့ပြည်နယ်ဆိုးရလက်ရှိနဲ့ဝန်ထမ်းအောင်အမျိုးသမီး၁၁ယောက်ပေါ်အုပ်ချုပ်ရေးမှုကမဖွံ့ဖြိုးပြုမှုခဲ့တဲ့အကြောင်းပြောဆိုခဲ့တာပါလက်မခံမဲနဲ့အတင်းနန်းတာ၊ကင်တွယ်တာ၊ပွေဖက်တာမနစ်မြဝယ်တာပြောဆိုတာအပါအဝင်အုပ်ချုပ်ရေးမှုရဲ့အပြုမှုဟာအကြောက်တရားလွှမ်းမိုးအောင်ဖန်တီးထားတာတွေ့ရတဲ့အကြောင်းလဲစုံစမ်းစစ်ဆေးမှုမှာပေါ်ပြထားပါတယ်သူတို့ရဲ့အတွက်တိုင်တန်းခဲ့ပေမဲ့ဝင်တဲ့အ ਨੇ ဆုံးတယောက်ကလည်းလက်တုံပြအေးအေးယူခဲ့ရကြောင်းခံခဲ့ရတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့တယ်လို့လည်းပြည်နယ်ရှင်းနေချက်ကပြောဆိုထားပါတယ်ဒီမိုကရက်ပါတီဝင်အုပ်ချုပ်ရေးမှူးကိုမူကတော့ဘသူတူတယောက်ကမှမတော်လျော်တိုင်တော်ထိတွေ့ရမျိုးမရှိခဲ့တဲ့အကြောင်းပြည်နယ်ရုံးဆိုင်ရာအယ်ဘာနီမျိုးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
American ဂျွန်ပါမယ်စီမွန်ဘိုက်ထာသူမရဲ့ခုနှစ်ချိန်မြောက်အိုလံပစ်ဆုတစိတ်ကိုအင်ကန်နေမှာဆုခုပါတယ်အစောပိုင်းအားကစားပွဲတွေမှာမပါတော့ဘူးနောက်ဆုတ်ခဲ့ပြီးတဲ့နောက်တန်းပေါ်မှာထင်းကြီးကစားရတဲ့ပြိုင်ပွဲမှာအင်ကန်နေကရှင်ပြိုင်ကစားတာဖြစ်ပြီးဂျေးတစိတ်ရရှိတာဖြစ်ပါတယ်အင်ကန်နေပြိုင်ပွဲမှာတရုတ်နိုင်ငံကဂွမ်ချင်းချင်းကဆုတစိတ်ဆုနဲ့တရုတ်နိုင်ငံကပဲနောက်ထပ်ဂျွန်ပါမယ်တန်ရှိချန်ကငွေတစိတ်စုကိုဆွခုပါတယ်။ဘိုက်စာသူမရဲ့စိတ်ကျမ်းမာရေးအားနည်းနေတဲ့အတွက်လူနဲ့စိတ်တသားတဲ့ကြအောင်ကြိုးစားနေရတာမို့အိုလံပစ်ပွဲစဉ်အတော်များများမှာမပါတော့ဘူးနောက်ဆုတ်ခဲ့တာဖြစ်ပါတယ်။သူဟာအိုလံပစ်ဆုတစိတ်ခုနှစ်ခုအပါအဝင်ကမ္ဘာ့ဂျွန်ပါချန်ပီယံဆု30ကျော်ရရှိထားသူလည်းဖြစ်ပါတယ်ရှင
်။ကောင်လွေဦးနဲ့မတ်တင်ကြီးထိုက်တို့ကဗုဒ္ဓဘုရားနေနယ်ခင်တတိစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။ကျမတို့နေနယ်ခင်အစီအစဉ်ကိုရေဒီယိုပြင်ရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်။အခုတော့မြန်မာဆိုင်ရာအထူးတန်ခတ်အရေးအာဆီယံကိုအမေရိကန်ကတွန်းအားပေးတဲ့အကြောင်းကြီးကြရအောင်ပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအရေးကြီးကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့မှာထလောင်းပြောဆိုလိုက်ပြီးမြန်မာနိုင်ငံစစ်အာဏာသိမ်းခံရမှုအရေးဖြည့်ရှင်းဆောင်ရွက်နိုင်ရေးအတွက်အာဆီယံအထူးကိုယ်စားလှယ်ရွေးချယ်ရေးတိုက်တွန်းဖို့လည်းရှိနေပါတယ်။အာဆီယံနဲ့မြန်မာစစ်ကောင်စီကြားမှာတော့အထူးကိုယ်စားလှယ်ဒီရထားတဲ့ရွေးချယ်မှုလုပ်ငန်းစဉ်ရှိနေပေမဲ့သဘောတူညီမှုမရသေးပါဘူး။မတ်တိန်ကြီးထိုက်ကအကြောင်းစုံကိုစူးစီးတင်ပြမှာပါရှင်။
မြန်မာနိုင်ငံတွင်းကပြဿနာတွေဖြေရှင်းရေးနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအရေးကြီးတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်နိုမာဆူရီကိုအင်္ဂါနေ့မှာအလေးပေးပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာအင်ဒိုနီးရှားရဲ့ဥဆောင်မှုအခမ်းကဏ္ဍကိုလည်းအမေရိကန်နိုင်ငံသားဝင်ကြီးကချီးကျူးပါတယ်။အာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုတက်ဖို့ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတို့အင်္ဂါနေ့ကဝါရှင်တန်ဒီစီမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ကြောင်းနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကကြေညာချက်မှာပြောဆိုထားပါတယ်။မြန်မာစစ်ကောင်းဆောင်တွေတာဝန်ယူမှုတာဝန်ခံမှုရှိစေရေးမြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်လည်ကျင့်သုံးရေးဖန်ထားသူအလုံးပြန်လှုပ်ပေးရေးနဲ့စစ်တပ်ဘက်ကအကြမ်းဖက်နေတာတွေရပ်တန့်ရေးတွန်းအားပေးဆောင်ရွက်မဲ့မြန်မာဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ခန့်အရေးအမေရိကန်နိုင်ငံသားရေးဝန်ကြီးကအာဆီယံနိုင်ငံတွေကိုတိုက်တွန်းမဲ့အကြောင်းနိုင်ငံသားရေးဌာနအကြီးတန်းတာဝန်ရှိသူတို့ကပြောဆိုထားပါတယ်။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကိုရောက်နေတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကလည်းမြန်မာဘက်ကအာဆီယံအထူးကိုယ်စားလှယ်ခန့်အရေးသဘောတူဖို့တင်းနယ်လာနေမှာတိုက်တွန်းခဲ့ပါတယ်
။အင်ဒိုနီးရှားပြည်ထောင်စု agar Myanmar dapat segera menyetujui usulan ASEAN
အထူးကိုယ်စားလှယ်ခန့်အပ်ရေးဆိုတဲ့အာဆီယံရဲ့အဆိုပြုချက်ကိုမြန်မာဘက်ကအချိန်မဆွဲဘဲသဘောတူမယ်လို့အင်ဒိုနီးရှားကမျှော်လင့်ပါတယ်အထူးကိုယ်စားလှယ်အနေနဲ့အာဆီယံရဲ့လွှဲအပ်ချက်နဲ့လုပ်ငန်းတွေချက်ချင်းစတင်ဆောင်ရွက်နိုင်ရပါမယ်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွင်းမှာတခြားတာဝန်တွေကိုဆောင်ရွက်နေတာနဲ့တပြိုင်တည်းမှာပဲသက်ဆိုင်သူတွေနောက်လှုပ်ရှားမှုတွေနဲ့ဆွေးနွေးပွဲလုပ်နိုင်ရေးအာမခံချက်အသေးစားရှိရပါမယ်
မြန်မာနိုင်ငံဆီအနာသိမ့်ပြီးနောက်ဖြစ်လာတဲ့အကြမ်းဖက်မှုတွေရပ်တန့်ရေးအပါအဝင်အာဆီယံဖွဲ့စည်းပတ်ကဘုံသဘောတူညီချက်၅ရပ်ချမှတ်ခဲ့တာ ရပ်ပန်းပြရာရှိလာပြီမဲ့လဲအခုချိန်ထိတိုးတက်ဖြစ်ထွန်းမှုမရှိဘူးလို့လဲအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။တနင်္ဂနွေမှာပဲအရှိတောင်အရှနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲကနေမြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအီယာဝမ်ယူဆဖ်ကိုမြန်မာဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်ခန့်အပ်ဖို့ဆုံးဖြတ်ချက်ရခဲ့ပြီးမဲ့မြန်မာဘက်ကအကြောင်းမပြန်လာကြောင်းဆွေးနွေးပွဲပြီးပူးရဲကြညာချက်မထုတ်နိုင်ဖြစ်ခဲ့တယ်လို့တန်တမန်သတင်းရှင်းမြစ်တွေကပြောပါတယ်။မြန်မာနိုင်ငံရဲ့အချက်အတဲကူညီဖြစ်ရှင်းနိုင်ရေးအတွက်အာဆီယံအထူးကိုယ်စားလှယ်တူရထားပြီးဖြစ်ပေမဲ့စစ်ကောင်စီဘက်ကအတီးပြုတ်ချက်ရမှထုတ်ဖော်ကြေညာရမှဖြစ်ကြောင်းအရှိတောင်အာရှနိုင်ငံတွေရဲ့ထိတ်တန်းတန်တမာနှစ်ဦးကအင်္ဂါနေ့မှာပြောဆိုတယ်ဆိုပြီး AP သတင်းကဖော်ပြပါတယ်။မြန်မာစစ်ကောင်စီဘက်ကအတိမပြုဘဲနဲ့အာဆီယံဘက်ကအထူးကိုယ်စားလှယ်ရွေးချယ်လို့မရဖြစ်နေပြီးမြန်မာဘက်ကဘာကြောင့်အကြောင်းမပြန်တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အာဆီယံအထူးကိုယ်စားလှယ်ရဲ့လုပ်ငန်းတွေအများဆုံးစတင်နိုင်ရေးမြန်မာဘက်ကိုအာဆီယံဝန်ကြီးတွေကဖိအားပေးတိုက်တွန်းနေကြောင်းလဲတန်တမာတဦးကပြောပါတယ်။စစ်ကောင်စီကြီးကဲဘိုးချုပ်မှုကြီးမြောင်လိုင်ကတော့အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်ရေးဆောင်ရွက်နေတယ်လို့ပြောပါတယ်
။အာဆီယံရဲ့အထူးကိုယ်စားလှယ်အဖြစ်ထားရှိမှုမူလအဆိုပြုထားတဲ့၃ဦးအနေနဲ့ထိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းမစ္စတာဗီရဆက်ဖူထရာကူကိုသဘောတူထားပြီးဖြစ်ပါတယ်။ဒုတိယအကြံမျိုးနဲ့အဆိုပြုမှုအစ်စ်တွေထလာခဲ့လို့ရှေ့ပြုနိုင်မှုဖြစ်နေတာပါ။ကျွန်တော်အနေနဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ပြီးပြည်သူဆွေးနွေးရေးအပါအဝင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိုအာဆီယံဘူပေါင်းတွင်းကဆောင်ရွက်ဖို့အသိရှိကြောင်းပြောလိုပါတယ်
။တကယ်လို့မြန်မာဘက်ကအဆိုပြုတဲ့အာဆီယံအထူးကိုယ်စားလှယ်ရခဲ့ပြီးဆိုရင်လေမြန်မာစစ်ကောင်းဆောင်တွေကအထူးကိုယ်စားလှယ်ကိုဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးပါမလားဆိုတာကလည်းမတိမချာဖြစ်နေတယ်လို့တန်တမန်တွေကပြောပါတယ်ရှင်။
မတ်တင်ဂီထိုက်တင်ဆက်သွားတာပါရှင်ဆက်လက်ပြီးတော့ဂျားပြတ်အစိုးရတဖြစ်လဲစစ်ကောင်စီပေါ်ကြွန့်ကျင်သူတချို့ရဲ့အမြင်ကိုတင်ပြမှာပါအာနာသိန်းကြီး6လအကြာမှာစစ်ကောင်စီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောင်အစိုးရလို့နာမည်ပြောင်းလိုက်ပါတယ်ဒီလိုနာမည်ပြောင်းလိုက်တဲ့အတွက်ကမ္ဘာအတိုင်းဝိုင်းမှာရောစစ်ကောင်စီပေါ်အမြင်တွေပြောင်းလဲသွားနိုင်သလားနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robinson ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုပြောပါတယ
် Well once again we see senior general Min Aung Hlaing and the military junta using games using politicalgames to try to say that they're going to
ပိုဂျိုမူဂျီမင်းအောင်လိုင်းနဲ့သူရဲ့စစ်ကောင်စီဟာနိုင်ငံရေးကစားပွဲတွေကိုတဖန်ပြန်သုံးပြီးအာဏာကိုပြန်လွှဲပေးဖို့ရှိတယ်ဆိုတာကိုပြောဖို့ကြိုးစားနေတာပါသူတို့လုပ်နေတာကအရင်စစ်အာဏာရှင်တွေဖြစ်တဲ့ပိုဂျုတ်နေဝင်နောက်ပိုင်း SLOC SLORC ကနေ SPDC လို့နာမည်ပြောင်းခဲ့တဲ့စစ်အစိုးရတွေတုံးခဲ့တဲ့နီလန်းတွေဆိုတာမြမသပိုင်းကိုပြန်ကြည့်သူတိုင်းသိနေကြပါတယ်နောက်ပြည်သူတို့ကြေပေးထားတဲ့အတိုင်း2023ဩဂုတ်လမှာရွေးကောက်ပွဲကျင်းပမယ်ဆိုတာလည်းဖြစ်နိုင်ခြင်းအလွန်အလွန်ကိုနည်းတယ်ဆိုတာလူတိုင်းသိနေကြပါတယ်။နောက်ထပ်ဥပမာအနေနဲ့မြမတက်မတော်ဟာတစ်ဖက်မှာလည်းနိုင်ငံတကာအတိုင်းဝိုင်းကိုအနာဂတ်မှာသူတို့ပြုပြင်ပြောင်းလဲရေးလုပ်ပါမယ်ဆိုတာမျိုးကြေပေးရင်အာဏာကိုသူတို့တတ်နိုင်သမျှစုပ်ကင်ထားဖို့အချိန်ဆွဲတဲ့နီးပရိယေပဲဖြစ်ပါတယ်။
ဒါဆိုလို့ရှိရင်ဒီစစ်ကောင်စီကတုံးတဲ့နီးပီရီရဲကဒီအလုပ်ဖြစ်မယ်လို့ရထင်လားရှင်နိုင်ငံတကာအတိုင်းဝိုင်းကရောစစ်ကောင်စီကဖွဲ့စည်းလိုက်တဲ့အိမ်ဆောင်အစိုးရဆိုတာကိုလက်ခံနိုင်မလား
I think there's a lot of frustration particularly amongst the Americans and the Europeans about the continued games that are being played
မြန်မာစစ်ကောင်စီရွှေ့နေတဲ့အကွက်တွေကိုနိုင်ငံတကာကအလွန်မဲ့စိတ်ပြက်နေကြတာပါအထူးသဖြင့် American နဲ့ဥရောပနိုင်ငံတွေကဖြစ်ပါတယ်အာဆီယံဆိုရင်လေ AB လကသဘောတူညီခဲ့တဲ့အချက်၅ချက်ကိုအကောင့်ထဲပေါ်နိုင်တာမရှိသေးတဲ့အတွက်သူတို့အပေါ်ယုံကြည်မှုတွေပျောက်ွယ်ကုန်ပါတယ်အာဆီယံအနေနဲ့အယူလောက်ခံရတဲ့လို့တောင်ကျွန်တော်ထင်တယ်အခုအာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်နိုင်မလားဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးမြန်မာစစ်ကောင်စီကလည်းအခုအချိန်ထိအာဆီယံပြောထားတဲ့အချက်တွေကိုအလေးနဲ့ထားတာမတွေ့ရပါဘူးအဗီလာတို့ကအာဆီယံခေါင်းဆောင်တွေနဲ့တွေ့ပြီး48နာရီအတွင်းမှာပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေဘုံသဘောတူညီချက်တွေကိုညှင်းဆန့်ခဲ့ပြီးအဲ့ဒီတည်းကအချက်တချို့ကိုတော့သူတို့အနေနဲ့အစဉ်ပြေတဲ့အချိန်အခါရောက်မှစဉ်းစားမယ်လို့ပြောခဲ့တာပါ ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အချိန်တွေနောက်ကျနေပြီဆိုတာအတိအမှတ်ပြုဖို့လိုအပ်ပါတယ်မြန်မာစစ်ကောင်းဆောင်တွေအပေါ်စီးပွားရေးအရာပြစ်မှတ်ထားပိတ်ဆို့အရေးယူမှုနိုင်ငံတကာလက်နက်ရောင်းချမှုကိုအမှန်အကန်ပိတ်ပင်တားဆီးဖို့စတဲ့တကယ့်ထိရောက်တဲ့အရေးယူမှုတွေလုံးပြရမှာဖြစ်ပါတယ်
အခုလိုစစ်ကောင်စီကအိမ်ဆောင်အစိုးရလို့ပြောင်းလဲဖွဲ့စည်းလိုက်တဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့ Johns Hopkins တက္ကသိုလ်ရဲ့နိုင်ငံတကာရေးရာဌာနမြမအရေးကျွမ်းကျင်သူ Vikram Nehru ကိုမေးမြန်းကြည့်တဲ့အခါမှာတော့အရေးပေါ်လိုအပ်နေတဲ့နိုင်ငံတကာအကူအညီတွေအတွက်အစိုးရတည့်ရဲ့အနေနဲ့လက်ခံရရှိရေးစစ်ဘုတ်ချုပ်တွေဘက်ကစ조사နေတယ်လို့သူ့အနေနဲ့သုံးသပ်ကြောင်းအခုလိုပြောပါတယ
် The main reason for the change in theGovernment of Myanmar from a military government to a caretaker government is, I suspect, to try and gain greater acceptance.
စစ်ကောင်စီကနေအင်းဆောင်စုအဖြစ်နာမည်ပြောင်းလဲဖွဲ့စည်းလိုက်တဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့ကျွန်တော်အထင်ပြောရမယ်ဆိုရင်ကမ္ဘာတိုင်းဝန်ရဲ့လက်ခံအတိအမှတ်ပြုမှုပုံမှန်ရရှိရေးကြိုးပမ်းမှုဖြစ်တယ်လို့မြင်ပါတယ်။ဒါကြောင့်လဲဆိုရင်မြန်မာနိုင်ငံမှာကာကွယ်ဆေးပါဝင်ငွေချင်းနဲ့စီဝါရေးကောင်းတော်ရင်းနှီးမြှုပ်နှံမှုတွေအပူကြီးလိုအပ်နေတာပါကိုရိုနာဗိုင်းရပること့စ်ပြန့်နှံ့မှုကလည်းအတော့ကိုမြင်မာနေပြီးချင်းတွေကိုကြည့်ရင်အကူအညီတွေလည်းအလွန်လိုအပ်နေပါတယ်ဒါပေမဲ့လည်းကမ္ဘာအတိုင်းဝိုင်းကစစ်ကောင်စီဖွဲ့စည်းလိုက်တဲ့အင်းဆောင်ဆွေးရောက်ကိုအတိအမှတ်ပြုမယ်လို့တော့ကျွန်တော်မထင်ပါဘူးအဆွေးရောက်ချင်းဝတ်တိတ်ကလည်းသူတို့မှမရှိပါဘူးနောက်ပြီးအင်းဆောင်ဆွေးရောက်ဆိုပြီးအမည်ပြောင်းလဲလိုက်ခြင်းအပြင်သူတို့ပေါ်ကမ္ဘာအတိုင်းဝိုင်းရဲ့အမြင်တွေလည်းပြောင်းလဲသွားမှာမဟုတ်ပါဘူးစစ်ကောင်စီကအာဏာသိမ်းထားတဲ့စစ်ဘုတ်ချုပ်တွေလိုပဲနိုင်ငံတကာကမြင်နေတာဖြစ်ပါတယ်။နောက်ပြီးဒီမိုကရေစီပြောင်းလဲကိုမကြခင်ဖော်ဆောင်ဖို့ဆိုတဲ့အခြေအနေကလည်းအလွန်အလွန်ကိုနှေးပါတယ်ဆိုတာကျွန်တော်တို့တွေ့မြင်နေရပါတယ
်။ဒါကတော့နာမည်ကြီး Johns Hopkins တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနရဲ့မြန်မာအရေးကျွမ်းကျင်သူ Vikram Nehru က VOA ကိုပြောသွားတာပါ။ဟုတ်တယ်ခုနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။အခုတော့ကြားပြည်နယ်တွင်မြန်မာစစ်တပ်နဲ့ KNDF တိုက်ပွဲတွေရှိနေတဲ့အကြောင်းတင်ပြမှာပါ။ကြားပြည်နယ်တွင်မြို့နယ်တို့မှာ KNDF အမျိုးသားကာကွယ်ရေးတပ် KNDF နဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲတွေရှိနေတယ်လို့ဘုံခွဲတိုက်ခိုက်မှုတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာပဲဒီလိုက်ကော်မြို့အတွင်းမှာပြည်သူတွေကိုထူကိုထဆောင်ရွက်နေတဲ့ COVID-19 စစ်ဆေးရေးဂိတ်တွေကိုမြန်မာစစ်တပ်ကဖျက်သိမ်းနေပါတယ်ဒီအခြေအနေတွေကို VOA သတင်းတောက်နိုင်ကွန်းအင်ကနေပြောပြမှာပါရှင
်အာဏာသိမ်းစစ်တပ်ကဆန္ဒပြမှုတွေကိုအကြမ်းဖက်နေနေခဲ့တဲ့နောက်ပိုင်းအခြားမြန်မာနိုင်ငံအနှံ့နဲ့တူကြားပြည်နယ်တွင်းမှာလည်းလက်နက်ကန်ခုခံမှုတွေဖြစ်နေပါတယ်ကြားပြည်နယ်ဖူဆူမြို့နယ်မှာမြန်မာစစ်ရင်တန်းတခုကိုဒီကနေ့မနေ့မှာတိုက်ခိုက်ခဲ့တယ်လို့ကရင်နီမြူရာကာကွေတာ KNDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ
်အသက်ကြီးကတော့ကျွန်တော်တို့ KNDF နဲ့ဆွေးနွေးတမ်းကြော်နဲ့ပူးပေါင်းပြီးတော့ဒီထိုးဖြစ်စီမှာတဲ့ဖြစ်ပေါ်ဗီဒီယိုကျွန်တော်ဖြတ်တိုက်တဲ့တိုက်ပွဲပါဒီနေ့ဥပ္ပင်တော်မှာအသက်မရရင်တော့ကျွန်တော်တို့ဝန်မိုင်းနဲ့တိုက်တယ်ပြီးတော့အပြန်လာဖြစ်ခါလာလေးတွေပြေကြတာပေါ့လေအဲဒီမဲ့နှစ်ဖက်အကျဆုံးတော့ကျွန်တော်ဒီပြုလို့မရသေးဘူးမြေကြီးချင်းနေရ
ဒါကမြို့နယ်ရှေ့ဘက်မှာလဲနှစ်ဖက်သားကြားဒီမနဲ့မှာပြေကတိုက်ခိုက်မှုအနေငယ်ဖြစ်ပွားကြောင်းပြောပါတယ်ဒီကနေ့မွန်းလွယ်ပိုင်းမှာတော့ဖဲခုံမြို့အလဲမှာဘုံနှလုံးပောက်ကွဲခဲ့တယ်လို့ဒေသခံတူကပြောပါတယ
်ဘုံပောက်ကွဲမနိုင်နိုင်မဝင်ချင်အနေလုံးကိုကြားတည်ရတယ
်တရားပြည်နယ်မှာမြန်မာစစ်တပ်နဲ့ဒေသတွင်းလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့တစ်ဖက်မှာလဲ COVID-19 ရောဂါပြန့်ပွားလာတဲ့အခြေအနေမှာရှိနေပါတယ်ယောဂပြန့်ပွားနေမှုကိုကာကွယ်သားစီးနိုင်ဖို့ပြည်သူတွေကနေကိုယ်သူကိုယ်စားအနည်းနဲ့ COVID-19 စစ်ဆေးရေးဂိတ်ကိုဆာရှိထားပါတယ်။မနေ့ကညနေပိုင်းမှာလွိုက်ကော်မြို့တွင် COVID-19 စစ်ဆေးရေးဂိတ်တွေကိုမြန်မာစစ်တပ်နဲ့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကနေလာရောက်ဖြုတ်သိမ်းသွားခဲ့ပါတယ်။ဒီလို့ရပေါ်မှာကန့်ကွက်ရှုတ်ချကြောင်းဒီနေ့မြို့ရကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်။မနေ့ညလွိုက်ကော်မြို့နော်ရရက်ကွက်ရဲ့နမကရက်ကွက်တွေမှာဖြစ်သွားတဲ့စစ်ဆင်ကြောဒီ COVID-19 ဆိုတော့လေဒီစားရနိုင်ငံလူတွေပုံပုံတည်နေကြတာဗျာတောင်းဝီထားတဲ့စစ်ကောင်စီနဲ့ဘာမှမလုပ်နိုင်ဘူးလူထုတွေကိုယ်သူကိုယ်ထမ်းလုပ်တဲ့ဟာတွေရောဂါတွေခန့်မှန်းကိုကွာအောင်ဒီနဲ့ကံနဲ့လုပ်နေတဲ့ကိစ္စတွေကိုဘာကြောင့်ဒီလိုဖြစ်ရတယ်လဲအကြောင်းမဲ့ချက်တော့မဟုတ်ဘူးကျွန်တော်ထင်တယ်တစ်ဖက်ကလက်နဲ့ကြည့်ဆံနဲ့တင်တင်ဘူးဘာဖြစ်တာလဲတစ်ဖက်ကရောဂါနဲ့ပြေတိုင်းနဲ့ကျွန်တော်နေနဲ့လက်ခံနေတဲ့တောင်းလို့မရှိ
ကာကွယ်မြို့နယ်မှာကိုဗစ်လူနာတွေကိုဟိုတယ်ကွာရတင်းအပြင်ဆေးရုံသူနာပြုတင်နှံကြောင်းအိမ်တွင်းမှုတင်နှံကြောင်းစောင့်ဦးတွေမှာသာရှိကူတာပေးနေတယ်လို့သူကပြောပါတယ်။ကြားပြည်နယ်ဘရူဆိုလွိုက်ကော်မြို့နယ်တွင်တိုက်ပွဲချင်းနေနဲ့ဖဲခုံဘုံပောက်ကွဲမှုကိစ္စနဲ့ပတ်သက်လို့သိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။
စစ်ကောင်စီကနေဩဂုတ်လကနေအောက်တိုဘာလအထိအပြည့်အစုံမလို့ကြီးညာသားပြီမဲ့ကြရပြည်နယ်တွင်မှာတော့မြန်မာစစ်တပ်ကနေအင်အားတိုးချဲ့လာနေတယ်လို့ဖိုစစ်စီနေစဲချင်းနေကြောက်ဖိုက်ပွဲဖြင့်လန်လာအောင်မဲ့လို့ KNDF ဘက်ကပြောပါတယ်နိုင်ငံအိမ်မှာရှင်ကျမတို့ခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြပါပါအီရန်နိုင်ငံကဘာသာရေးလူနည်းစုဖြစ်တဲ့ယာဇတီလူမျိုးတွေကိုစင်ကြမြို့မှာ
အစ္စလာမစ်IS အုပ်စုကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တာခုနှစ်နှစ်ပြည့်နှစ်ပတ်လည်ကိုအီရန်နဲ့ကမ္ဘာတဝန်းကယာဇတီတွေကျင်းပနေပါတယ်ဒါခီလ်အီလိုင်ယပ်သတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြမှာပါရှင်အီရန်နိုင်ငံမြောက်ပိုင်းစင်ကြမြို့ကိုလွန်ခဲ့တဲ့ခုနှစ်ကအစ္စလာမစ်
IS အကြမ်းဖက်သမားအုပ်စုကဝင်ရောက်စီးနင်းဖျက်ဆီးခဲ့ပြီးတော့ယာဇတီအမျိုးသားထောင်ပေါင်းများစွာကိုတပ်ဖြတ်ပြီးအမျိုးသမီးငယ်ပေါင်းများစွာကိုလိန်ကျွံပြုခဲ့ပါတယ်
ဒီလောက်ရက်ကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်ကုလသမဂ္ဂကတတ်မှတ်ခေါ်ဆိုခဲ့ပါတယ်။လာမီယာဟာဂျီဘရှားဟာ 2016နှစ်ပဲရှိပါသေးတယ်။2016ခုနှစ်မှာတော့လူခွင့်ရေးအတွက်တိုက်ပွဲဝင်သူတွေကိုဥရောပပါလီမန်ကပေးတဲ့ဆခါရော့ဖ်စုကိုသူရခဲ့ပါတယ်။ဘရှားကခုလိုပြောပါတယ်။ခါအဖ်ဟပ်တန်ဒါဘတ်တူနာခုနှစ်နှစ်တောင်ကြာခဲ့ပါပြီ။ကျမတို့ရဲ့တောင်းဆိုချက်တွေမပြည့်သေးပါဘူး။
ISIS တွေလက်ထက်ကနေပြီးတော့ကျမတို့အမျိုးသမီးတွေကလေးတွေမိန်းကလေးငယ်တွေကိုလည်းပြန်ပြီးတော့မခေနိုင်သေးပါဘူး။ISIS တွေကိုလည်းသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အရေးမယူနိုင်သေးပါဘူး။2016ခုနှစ်မှာဘရှားဟာ IS တို့လက်ကနေထွက်ပြေးလာနိုင်ခဲ့တာပါ။အကြမ်းဖက်အုပ်စုရဲ့ကလီဖိတ်နိုင်ငံတော်ကြီးမရှိတော့ပေမဲ့လည်းယာဇတီအမျိုးသမီးနဲ့မိန်းကလေးငယ်2600လောက်ပျောက်နေသေးတယ်လို့တက်ကြွလ
ခဲ့ရပြီးကြံ့ညံ့နေတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေရပါတယ်။ American ငြိမ်းချမ်းရေး Institute က North Thames က
7 years is too long of a time for these
လူမျိုးတုံးသက်ဖြစ်ဖို့ပြတ်မှတ်ထားခံရပြီးယာယီတဲတွေမှာနေရတဲ့လူတွေအတွက်ခုနှစ်နှစ်ဆိုတာတိတ်ကြတဲ့အချိန်မှာကျွန်တော်တို့ဒီတက်ပို့ပြီးတော့လုပ်ဖို့လိုအပ်တယ်လို့နိုင်ငံတကာအတိုင်းအဝန်းအနေနဲ့လည်းဣရက်အစိုးရနဲ့ပူးပေါင်းပြီးအပြောင်းအလဲတွေလုပ်ပေးဖို့လိုအပ်နေပါပြီ
။ဒီနှစ်အတွင်းယာဇတိအမျိုးသမီးရှင်ကျန်ရစ်သူတွေကိုရော်ကြေးပေးဖို့ဥပဒေတရက်ဣရက်ပါလီမန်ကပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့လည်းဟာလာဆဖေးလိုယာဇတိရှင်ကျန်သူအများကသူတို့စိုးရိမ်တဲ့ကိစ္စတွေကိုဖြေရှင်းပေးတာနည်းတယ်လို့ပြောပါတယ်
။အမစ်ဘီဟင်းဟာဆာလ်နဖ်စာ
နှစ်တိုင်းဒီလိုဂရိစကားတွေကြားရပေမဲ့လည်းဘာမှမပြောင်းလဲပါဘူး။အိုက်ဇက်တွေမရှိတော့ဘူးလို့လည်းပြောပါတယ်ဒါဆိုရင်ကျမတို့ပြောက်နေတဲ့လူတွေကဘယ်မှာလဲပါလီမန်ကရာဇဒီအသက်ရှင်ကျန်တဲ့သူတွေအတွက်ဥပဒေပြဋ္ဌာန်းထားပါတယ်ဒါပေမဲ့အကောင့်ထဲပေါ်တာကဘယ်မှာလဲကျမတို့အတွက်လှုပ်ဆောင်တာမျိုးလိုနေပါတယ
်ကျူးလွန်သူတွေကိုအရေးယူဖို့ကိစ္စကပထမဆုံးခြေလှမ်းဖြစ်တဲ့လို့ဘာသာရေးလွတ်လပ်ခွင့် Institute ကဂျာမီဘာကာလိုကျွမ်းကျင်သူတွေကပြောပါတယ
် within Iraq the mechanism for a meaningful prosecution
ဒီနိုင်ငံအတွင်းမှာယာဇီဒီအတိုင်းဝိုင်းနဲ့ရှင်ကျန်ရစ်သူတွေအတွက်အကျိုးရှိမဲ့အရေးယူလှုပ်ဆောင်မဲ့ရန်တရားမျိုးလိုအပ်ပါတယ်ကျူးလွန်ခဲ့သူတွေကိုအရေးယူတာကအရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးအဲ့ဒီကိစ္စကိုမဖြေရှင်းရသေးပါဘူ
းလောလောဆယ်မှာတော့ယာဇီဒီရှင်ကျန်ရစ်သူတွေနဲ့နေအိမ်စွန့်ခွာခဲ့ရတဲ့အတိုင်းဝိုင်းရဲ့အနာဂတ်ကတော့မရေမရာရှိနေသေးပါခင်ဗျာအီရတ်နိုင်ငံမြောက်ပိုင်း
ဒီအမေရိကန်တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ရေမြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view ရေမြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ် စလုံးပေါင်းက twitter.com/voabures ဖြစ်ပါတယ်။အသံနဲ့ထုတ်တဲ့ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။VOA American တန်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျမတို့ထုတ်လွှင့်တဲ့အစီအစဉ်တွေကိုဝေဖန်ချင်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မကြာခင်မှာတော့ကိုရိုနာဗိုင်းရပ်စ်အကြောင်းသိကောင်းစရာတွေကိုဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာမို့ကျမတို့အစီအစဉ်တွေကိုဆက်လက်စောင့်ကြည့်နားဆင်ကြပါရှင်အခုတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ချင်ပါတယ်ကိုရိုနာဗိုင်းရပ်စ်မျိုးကွဲတဲ့ကြောင့်ကိုဗစ်ရောဂါကူးစက်မှုတွေမြင့်မားလာတဲ့အမေရိကန်ပြည်ထောင်စုမှာနှာခေါင်းစီးတက်ဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကစီးနှင်းသစ်တွေထပ်မံထုတ်ပြန်လိုက်သလိုဒီစားသောက်ဆိုင်အပါအဝင်တွေစားသောက်ဆိုင်အပါအဝင်လုပ်ငန်းရှင်တွေကလာရောက်စားသုံးသူတွေဝန်ထမ်းတွေအနေနဲ့ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားပြသဖို့ဆောင်ရွက်လာပါတယ်။ Michael Queen ပေးပို့ထားတဲ့သတင်းလွှာကိုတော့ကိုအောင်ကတင်ဆက်မှာပ
ါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကြောင့်ကြော့ပြန်ယောဂကူးစက်မှုတွေမြင့်မားနေပါတယ်ဆန်ဖရန်စစ္စကိုမြို့ဆေးရုံနှစ်ရုံကဝန်ထမ်း200ကျော်မှာလဲကိုဗစ် -19 ယောဂကူးစက်မှုတွေတွေ့ရပြီးအများစုကတော့ကာကွယ်ဆေးထိုးထားပြီးသားသူတွေဖြစ်တယ်လို့ New York Times သတင်းစာမှာရေးသားပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်လုံးကဖလော်ရီဒါမှာလဲတရက်ထဲမှာတည်းလူ 200,000 ကူးစက်ခံရပြီးစံချိန်တင်သွားပါတယ
် We are in fact in a very sick serious
ကယောဂကာလအတွင်းလူတဦးကနေတဦးကိုအလွန်အမင်းလှည့်မြန်တဲ့နှုံးနဲ့ကူးစက်နေတဲ့ဗိုင်းရပ်စ်ကြောင့်လူလူကျမ်းမာရေးနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေအကြီးအကျယ်ရင်ဆိုင်နေရပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းလူဦးရေတန်းတရာလောက်ဟာကာဝယ်ဆေးမထိုးကြတာကြောင့်ဒီကိစ္စကိုကင်တွယ်ဖို့တာဝန်ရှိသူတွေကဆောင်ရွက်နေပါတယ်။လွန်ခဲ့တဲ့သတင်းပတ်ကဆိုရင်လည်းသမ္မတဂျိုးဘိုင်ဒန်ကဖက်ဒရယ်အစိုးရဝန်ထမ်းတွေကာဝယ်ဆေးထိုးရမှာဖြစ်ပြီးမထိုးရင်တော့နှာခေါင်းစီးတက်ရမှာဖြစ်တယ်လို့ယောဂရှိမရှိလဲစစ်ဆေးရမှာဖြစ်တယ်လို့ပြောပါတယ်။အလုံသမားသမဂ္ဂတွေကအစိုးရဟာဒီအလုံသမားတွေရဲ့အခွင့်အရေးကိုဘောင်ကျော်လှုပ်ဆောင်နေဆိုပြီးတော့ပြစ်တင်ဝေဖန်ပါတယ်။အမေရိကန်ကူးစက်ယောဂထင်းချုပ်တရှိရေးစင်တာ CDC ကလည်းအထူးသဖြင့်ယောဂကူးစက်မှုတွေများတဲ့ဒေသတွေမှာကာကွယ်ဆေးထိုးထားပြီးသူတွေအပါအဝင်အလုံးအနေနဲ့အများသွားလာတဲ့အဆောက်အဦးတွင်မှာနှာခေါင်းစီးတက်ကြဖို့စီမင်းသစ်ထုတ်လိုက်ပါတယ်။အမေရိကန်အောက်လွှတ်တော်ဆိုင်ရာကျန်းမာရေးမှူးချုပ်ကလည်းအဆောက်အဦးတွင်သွားလာရမှာနှာခေါင်းစီးမတက်မနေရစီကံထုတ်ထားတာကြောင့်ဒီဘောလွှတ်တော်အမတ်တို့ကဝေဖန်ပါတယ
်။ CDC has become a political arm.
CDC ကစိုးရရဲ့နိုင်ငံရေးအရသုံးချက်ကံဖွဲ့ဖြစ်လာပါပြီ။သူတို့ကကျွန်တော်တို့ရဲ့နေစဉ်ဘဝတွေကိုထိန်းချုပ်ချင်နေကြပါလိမ့်
။လူလူကျမ်းမာရေးဆိုင်ရာအကြံပေးချက်တွေဟာလူတူချင်းရဲ့လွတ်လပ်စွာရွေးချယ်ခွင့်ကိုချိုးဖောက်ရာရောက်နိုင်ပေမဲ့ဒီအကြံပေးချက်တွေကိုမလိုက်နိုင်ရင်လည်းတခြားသူတွေအတွက်ဘေးအန္တရာယ်ကျရောက်နိုင်ကြောင်းပညာရှင်တွေကထောက်ပြပါဗျ။
The fact is if you get infected even if you are without symptoms
ဒေါကကူးစက်ခံထားရပြီဆိုပါစို့အဲ့ဒီသူမှာဘာလက္ခဏာမှမပြရင်တော့မှသူကနေကိုခံအားမကောင်းတဲ့တခြားသူတို့ကိုထပ်ကူးစက်သွားရင်အဲ့ဒီသူအဖို့ဆိုးဆိုးရွားရွားထိခိုက်သွားနိုင်ပါတယ်အထုပ်ပြောရရင်တော့တခြားသူတွေကိုအန္တရာယ်ကျရောက်စေတဲ့အတွက်တဦးချင်းအခွင့်အရေးကိုထိန်းချုပ်ရတာပါ
စီမင်းတမချက်တစ်တွေကြောင့်အရင်သတင်းသုံးပတ်တဲ့စာရင်လွန်ခဲ့တဲ့သတင်းပတ်အတွင်းကာကွယ်ဆေးထိုးနှုန်း27ရာခိုင်နှုန်းတက်လာတယ်လို့ CNN သတင်းဌာနကပြောပါရယ်အထူးသဖြင့်ကာကွယ်ဆေးထိုးနှုန်းနည်းပါတဲ့တောင်ပိုင်းပြည်နယ်တွေမှာကာကွယ်ဆေးထိုးနှုန်းပိုများလာပါတယ်ခင
်ဗျာကိုအောင်ပါရှင်VOA မြန်မာပိုင်းဗုဒ္ဓဘုနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီအထိတင်ဆက်နေပါတယ်။အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာလက်ရှိပြန့်နှံ့ကူးစက်နေတဲ့ Delta မျိုးရိုးပြောင်းကိုရိုနာဗိုင်းရပ်စ်ဟာဘလောက်ထိကူးစက်နှုန်းပြင်းထန်ပြီးစိုးရိမ်စရာကောင်းပါတယ်။ဒီမျိုးကွဲကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အမေရိကန်ကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကဘလောက်ထိသိထားပါတယ်။ကိုဗစ်ကာကွယ်ဆေးထိုးပြီးသားလူတွေကို Delta virus ကကူးစက်နိုင်ပါသေးသလားစတာရီနဲ့ပတ်သက်လို့ CDC မှာတာဝန်ထမ်းဆောင်နေတဲ့မြန်မာပညာရှင်ဒေါက်တာမင်းမင်းစုကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဒေါက်တာမင်းမင်းစု VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်
ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပြန်ပါပါခင်ဗျာ
အခုဆိုရင်ကျွန်တော်တို့ဒီ COVID-19 မျိုးကွဲတွေထဲမှာ Delta မျိုးကွဲပေါ့နော် Delta မျိုးကွဲကတကဘာလုံးမှာတော်တော်လေးကိုဒုက္ခပေးနေပါတယ်မြန်မာနိုင်ငံလိုဆင်းရဲတဲ့တတိယနိုင်ငံလားစစ်တပ်ကအာဏာသိမ်းထားပြီးတော့တိုင်းပြည်တစ်ခုလုံးမှာအခြေအနေတွေမတည်မငြိမ်ဖြစ်နေတဲ့နိုင်ငံမျိုးမဆိုထားနဲ့ American လိုနိုင်ငံမျိုးမှာတောင်မှဒီမျိုးကွဲကအခုတော်တော်ဒုက္ခပေးနေလို့စိတ်ဝင်တက်တက်လူအစီအတွက်တနေ့တခြားများလာတယ်ဆိုပြီးတော့ကျွန်တော်သတင်းတွေမှာတွေ့နေရပါတယ်ဆိုတော့ဒီဆရာတို့ဒီ CDC အနေနဲ့ဒီမျိုးကွဲနဲ့ပတ်သက်ပြီးတော့နောက်ဆုံးသိထားတဲ့အချက်လက်ကဘယ်လိုများရှိပါလဲဆရာ
โอเคครับตัวเราดีบอกว่ากับไปไปได้เนาะตัวเราที่ซีรีส์มาเจอพาราลอจิสที่ชื่อพาราคือเนี่ยสเปซิฟิคตัวเป็นชาวรีเสิร์ชโลกรีเสิร์ชตัวเราดีคู่ดีโควิดจ้องเองมาหมดเย็นกระเดียตัวเราอปัสเซน US US มาอเมริกาตะไหนกันลงมาชื่อได้เนี่ยนั่นก็ไวรัสซัมเปิลยูดีนะว่าไวรัสยูกล้วยเนี่ยสร้างจัดได้ซาเดนชิ
โอเค
ยังไงคุมาบอดีๆเจ้าแพนเดมิกโหฟลูบอดีที่นั่นก็มาจောက်ซะดีแพนเดมิกฟลูโหขึ้นมาเลยสรเอาเราเนี่ยได้1ปอง20 30กว่าเราตรวจครับ
โอเค
ยาที่ดีไซน์ดิสเราตรวจได้ด้วยตัวไอ้เนี่ยตัวเนี้ยสร้างขึ้นมีเลยดูทักษะยาปีในใต้เนี่ยหัวพอแลบที่ชื่อตัวจากแกรนด์ไปเนี่ยปองเสร็จพี่แล้วแล้ว CDC มา reference lab แล้วอะไรปองเสร็จแล้ว surveillance biological surveillance ลงได้ลงได้คําว่าคือนอกไป2ปีมาคือเราพอ whole genome sequencing ลงขอไอ้ virus เนี่ยทุกลงพี่สอบ basic ကြည့်တယ်ไอ้ surveillance อ่ะยังว่าตําแหน่งกันลงมาไม่ลงคือสู้ซ่าลงนะตรงนี้ก็ได้เราสิ
คือ
โควิดเนี่ยเพชรก็สิ้นไปแล้วเนาะอินฟราสตรัคเจอร์เราชื่อนี่สรเอาเราสร้างชื่อเนี่ยดีโควิด19เนี่ยเพชรก็แต่ก็ไม่ชื่ออินฟราสตรัคเจอร์ชื่อแล้วเราดีๆสร้างชื่อเลยอะคือนอกปลายเนาะคือสร้างชื่อหานี่ด้วยชื่อล่ะเราคือส่วนเราเดลต้าไวรัสเราที่เดลต้าวาเรียนซ์ก็โดมิเนนท์โดมิเนนท์สรชื่อเสียอย่าง
ဟုတ်ကဲ့
အမေရိကန်ဆိုက်ကလိတ်ဖြစ်နေတဲ့ဗိုင်းရပ်စ်ရဲ့ရှစ်ဆယ်ရာခိုင်နှုန်းကအခုဆို
ဒေတာဖြစ်နေပြီဟုတ်ကဲ့ဟုတ်ကဲ့ခင်ဗျဆိုတော့ဆရာကိုယ်တိုင်ကဒါကိုတောက်လျှောက်ပေါ့နော်ညီကက်လှုပ်လာတဲ့အခါကျတော့ဒီဟာနဲ့ပတ်သက်လို့ဒီဒေတာနဲ့ပတ်သက်လို့ဆရာဘယ်လောက်ထိစိုးရိမ်နေတာရှိလဲဆရာ
ဟုတ်ကဲ့ဟိုဒေတာတွေကိုကျွန်တော်တို့တောက်ပွားပေါ့ကျွန်တော် evolutionary theory နော်ဟိုကျွန်တော်900ဆင်းနစ်ကချားစတောင်ပြောခဲ့သူ evolution လေ only the fittest will survive ဆိုတော့အားကောင်းတဲ့အားကောင်းတဲ့အားကောင်းတဲ့ပတ်ဝန်းကျင်နဲ့တခါတခါဖြစ်နိုင်တဲ့တတ္တဝါမှလည်းသက်ရှင်တယ်အဲ့တော့ဒီ virus ဆိုလည်းမနစ်ကစပေါ်မှန်ပြီသူတို့ကလူတွေကြားထဲမှာ attack လုပ်နော်ပတ်ဝန်းကျင်သက်ရှင်သူလည်းလူလိုပဲပေါ့လူတတ္တဝါလည်းသက်ရှင်သက်ရှင်မှုသူကဖစ်ဖြစ်အောင်ဘာဝနဲ့တောင်းဝင်ရှင်နဲ့သူတို့ကူးဆက်တဲ့လူတွေကြားထဲမှာဖစ်ဖြစ်အောင်တူတာပြီးနေအဲ့လိုနေတယ်ဆိုတော့လည်းဘာကြမ်းနေတယ်သူတို့အသက်ရှင်တယ်သူတို့သက်ရှင်ရအောင်သူက attack လုပ်ငြင်း mutate လုပ်ကြောင်းလဲဗီဇာတွေကြောင်းလဲဆိုရင်တော့ပိုပြီး efficient ဖြစ်တော့နော်ဟိုအရင်တော့ခက်ညံ့ညံ့ခက်တုံးတုံး virus ပေါ်ပါမနစ်ပါမဟုတ်တော့သူက yes မှဖြစ
်
ဒီ evolution ဒါကျွန်တော်တို့ကဟိုလူတိုင်းသိပြီးသားပါဒီစားတဲ့ကောင်ကဒီလိုပဲဗိုင်းရပ်စ်တွေမျိုးတိတ်လုံးမယ်ပိုပြီး fit ဖြစ်တာ
ဟုတ်ကဲ့
တွတ်တယ်နော်အဲ့တော့အခုဒါကြောင့်လေအခုလိုဒီဗိုင်းရပ်စ်ဒီ surveillance syndrome ဟိုဘာ sorry surveillance ဆိုကြောင်းရေရေမရစောင့်ကြည့်အခုဆိုရင်ပိုပြီးစောင့်ကြည့်ပြီးတော့ပို့ပြီးတော့သိလာတယ
်ဟုတ်ကဲ
့ Delta virus variant ကိုသူဒီကဟိုကျွန်တော်တို့ဒီစီမာရဘလူတမတ်ထားဆိုဟို variant of concern VOC ဒါကအဲ့ဒီ concern stage ကိုတမတ်ခံရတယ်ဆိုတော့တော့ခံရရှိတယ
်ဟု
တ်ရုပ်ကွဲဆိုတော့တမတ်တယ်အခုပြင်ဒီကောင်ကမနှစ်က ရင် original strain ပေါ့ပရမတ်တော့ယူခွဲတဲ့ဆိုတော့ good scent no ဟိုပေါ့လေးလေးသားလောက်နော်တော်လေးငါပါလူတယောက်ခုရဲထားပါဘူးဒီကကြော်တဲ့ခုရဲဆိုကြော်တဲ့ဟိုသူများကိုဟိုကူးသွားနိုင်တယ်လေဒီမှာကိုကူးသွားတယ်ဘာလို့ပဲကူးနိုင
်ဟုတ
်မနဲ့စတဲ့ခုဆိုရင်ကိုကျော်တင်းကူးတယ်ဆိုရင်ကိုကျော်တင်းကတေးချမဟာဆယ်မဟုတ်ဘူးသူများကိုသူများလည်းဟိုပြန်အနီးကပ်နေတယ်ဆိုသူများစီလည်းကူးသွားနိုင်တယ
်ဟုတ်ကဲ့
ညတော့တော့မှန်းထားတော့6ယောက်ဆယ်ယောက်လောက်ပြီးကူးသွားနိုင်
တယောက်ကနေပြီးတော့6ယောက်ဆယ်ယောက်လောက်ပြီးကူးနိုင်
နော်မနစ်သွားဆိုတော့2ယောက်တော့မဟုတ်ပုံမှန်ဟုတ်ဖလူလို့ပေါ့တော့ရောက်ပြီးတော့ကူးရောက်တော့ပြီးဆိုရင်တယောက်ကူးတယ်ဆိုရင်2ယောက်နော်2ယောက်တော့အဲ့လောက်ပဲကူးတယ်ခုကြတော့ရှိရကိုရဆယ်လောက်ကူးသွားနိုင်တယ်ဆိုတော့ဒါကဘာပြနေလဲဆိုတော့ကျွန်တော်တို့ဝတ်တက်လေဒီမှာ
ဟုတ်ကဲ့ဟုတ်ကဲ့
ဝတ်တက်ဒီဟန်ချဘူးလူတယောက်ဖြစ်ပြီဆိုတော့ဂျက်ကွက်တစ်ခုလုံးပြန်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ဝတ်တက်နေပါဘူးသူပြန်ရေချောက်ကျွန်တော်တို့ချစ်တင်ပါဟုတ်ကဲ
့ဟုတ်ကဲ
့ဒီပေါ့ဆိုဆိုတော့ရန်ပြန်တော့ရန်မြန်ဒါနဲ့သူလုံးနဲ့ကျွန်တော်ပြောတာဒါဝင်းမြန်သူဒီ evolution ဖြစ်ကျွန်တော်တို့ဒါကိုပြောင်းလဲထား
ဟုတ်ကဲ့ဟုတ်ကဲ
့အဲ့တော့ကုဆတ်တော့ကုဆတ်တော့ဟိုဟိုဟိုကုဆတ်တော့နင်းညာနေတော်သေးတယ်ခုကကျွန်တော်ခုနကလို BOC ပေါ့ Variant of concern ဖြစ်တော့တယ်ခဏကိုရဝင်သွားပြီဆိုရင်လည်းသူများတင်း strain တဲ့ဆိုင်ရင်တပ်ပြည့်တဲ့မနစ်ကောင် strain တဲ့ဆိုင်ပို့ပြီးတော့တပ်ပြည့်ချမ်းတဲ့ဆိုတော့ယောဂဖြစ်တော့ပို့ပြီးမြန်
ကူးခံရတဲ့လူကပို့ပြီးတော့အရင်တုန်းကရှိတဲ့မျိုးကွဲတဲ့ဆိုင်ရင်ဒီကောင်ဒေါက်တာဝင်နေဆိုရင်ပို့ပြီးခံရတဲ့သဘောပေါ့နော
်ပို့ပြီးခံရတယ်ကျွန်တော်တို့ဓမ္မဥမာတွေ့နေဆိုတာမဲကကူးမှကျွန်တော်စားတွေ့တာစားမလို့သိမသိသေးဘူးဒါကြီးတွေ့တော့ဒီတက်တော့စားမရှိဘူးတော့ဥမာဟိုအိန္ဒိယကဒေတာကျွန်တော်ပစ်ပစ်ခုတော့ပြန်အောင်ချ
က်ဟုတ်ကဲ့
အိန္ဒိယကပြန်ချလာပြီအဲ့ဒါကဆိုအိန္ဒိယအိန္ဒိယမှာစားခဲ့တ
ယ်ဟုတ်ကဲ့
အဲ့ကြောင့်တက်လို့အိန္ဒိယမှာစားဆိုတော့ဒီ data region မှာတွေ့တဲ့ဒီ India strain ငါအဲ့ဒီအကြောင်းပါသွားပြရဆိုတော့ရေပုံမှန်ကောင်တဲ့ဆန်သွားဈေးရောတက်ရပုံများတယ်နော်ဆိုတော့ကောင်တယ်ရောဘောတော့အကောင်ဆိုရင်ဗျမိနစ်တော့အကောင်ပြတော့80ခန့်မျိုး85ခန့်မျိုးကရောဂါလက္ခဏာပြရုံတော့မပြလည်းမပြဘူးပြရင်လည်းနည်းနည်းပါပါဒီလောက်နဲ့ပဲပြီးသွား
ဟုတ်ကဲ့
တော့အားရကံလောက်ကဲစေုံတက်ခုကြတော့ဒီမဟုတ်တော့ဘူးနေရာလေးဆိုင်ပို့ပြီးရောစေုံတက်တော့ပုံညာလည်းမဟုတ်တော့ data ကြည့်ကြသိ
ဟုတ်ကဲ့အမပြီးမှဆိုရင်ဆရာစေုံတက်နှုန်းပြင်ပါလိမ့်မယ်ကြတော့ဒီအောက်ဆီဂျင်ဒီ delta TV ဆိုရင်ဟလာပထမပိုင်းနေတုန်းကဒီအောက်ဆီဂျင်လိုအပ်ချက်ဟလာများတယ်ဒီလောက်ထိဆိုးတယ်ဆိုတော့ကျွန်တော်တို့မသိခဲ့ဘူးအခုဆိုရင်ဒီထိတဲ့လူနာမှန်များကအောက်ဆီဂျင်လိုအပ်ချက်အရန်ကိုကြီးတယ်သူကအဲ့ဒီဟာကတော်တော်ကိုဟိုပြင်းထန်တဲ့သဘောလားဆရာဘယ်လိုဖြစ်ပြီးဒီအောက်ဆီဂျင်လိုအပ်ချက်ကပိုပြီးတော့ကြီးတဲ့သဘောလို့ဆရာတို့သိထားတယ
်ဟုတ်โอเคကျွန်တော်တို့ဒီမှာဟိုဗမာပြည်နေသားနဲ့တွေ့မယ်ဆိုကျွန်တော်ဒီနိုင်ငံနဲ့ရှင်ကျင်းဒီနိုင်ငံမှာဆိုပစိမထိုးထားတဲ့လူเนา
ะဟုတ်ကဲ့
ပစိတင်ထိုးရတဲ့လူဆိုဗမာပြည်မှာနဲ့တူတူပဲလောကနဲ့ပစိကတိတ်မြာရှိပြီအဲ့တော့ဒီပစိမထိုးထားတဲ့လူတွေမှာဒီနိုင်ငံမှာမသွားတွေ့ရလဲဆိုဒီလိုဒက်တဝင်လာပြီဆိုတာနဲ့အဲယောဂလက္ခဏာဟာဆော့ဆော့ပူပြတယ်ပုံမှန်ရင်တော့ယောဂပူကဒီနေ့ကိုကျော်တင်တရားဆရာကူကဒီနေ့ထားဒီနေ့ဝင်သွားတယ်ဆိုရင်အဲ့ပူကတော့ incubation ကျွန်တော်ပြီးရလို့ခေါ် virus ကပွားလေး
ထောက်
ပွားပြီးမှအဲ့ဒါတပတ်လောက်ကြာဒါဒီ data ဆိုရင်သူက5ရက်လောက်နဲ့ပြီပေါ့အ
ဲ
့တော့လက်စောဒီပေါ်တယ်နောက်ပြ clinical progression ပေါ်ပြီးယောဂလက္ခဏာပူဆိုးလာ
ဟုတ်ကဲ
့ဟောဒီလေးစေုံတရားလားစေုံတရားလေဆိုရတာတက်ရှူတာခက်လာ
ဟုတ်ကဲ့ဟုတ်ကဲ့
မွန်တီဗီလမ်းထဲမှာ infection ဆိုးလာမျိုးမိုးလျရရတာဒါကြောင့်စေုံတရားပါဆိုအောက်ဆီဂျင်လိုလာမှုကလေစေုံတရားလေအတွက်ပုံညာလာ
ဟုတ်
ဒါကြောင့်အဲခုဆိုရင်မမိုင်မှာလို့အောက်ဆီဂျင်ကဒီမနေ့ဆိုင်ကိုဆိုးလာတယ်ကို partially ပေါ့နော်အကုန်လုံးတော့မဟုတ်ဘူး partially ဖြစ်နိုင်ချေတော့ဒီ delta variant cycle ကိုဒီမိုင်းမှာလည်းပြန်ပြီးတော့เนาะမှန်လို့ရ
ဟုတ်ကဲ့ဟုတ်ကဲ့ဒီမှာဒီကလည်းသူတ
ို့ဒီမိုင်းကြောင့်ပြောနိုင်ဘာလို့လဲဆိုတော့ကျွန်တော် data မရှိကျွန်တော
်ဟုတ်ကဲ့ဒီမိုင်းဌာနကလည်းသူတို့ထုတ်ထားတော့ရှိပါတယ်ဒီ VOC delta VOC က မော်ဒီမှာတော့အခုဆိုရင်ကျမိုက်ဌာနထုတ်ပြန်ထားတဲ့အရာကမျိုးဝဲအကုန်လုံးတော့မှရှိနေတယ်လို့မျိုးအဲ့လိုကျွန်တော်တို့ထုတ်ထားတာတွေ့ရတယ်ပေါ့ဆရာနော်နောက်တစ်ခုကဆရာဒီကာကွယ်ဆေးပေါ့အရင်ဒယ်လ်တာမတိုင်ခင်မျိုးဝဲတို့ကကာကွယ်ဆေးထိုးရင်အဲကူဖို့အလားအလားအတော့ကိုနှဲသွားတယ်ပေါ့အခုဒယ်လ်တာကြတော့ကာကွယ်ဆေးထိုးထားတဲ့လူတွေတောင်မှပဲကူးနိုင်တယ်သူကထိုးနှက်တဲ့ဒဏ်ပြင်းထန်တာပဲရှိမယ်ဆိုပြီးတော့ကျွန်တော်အဲ့လိုတွေ့ရတယ်ဆိုတော့ကာကွယ်ဆေးထိုးထားပေမဲ့လည်းပဲဒယ်လ်တာကအဲ့ဒီလူကိုဝင်နိုင်တယ်တခါအဲ့ဒီလူကနေတစ်စင့်လည်းပဲတခြားလူကိုထပ်ကူးနိုင်တယ်လို့သိထားရတယ်ဟုတ်တယ်နော်ဆရာ
အဲဟုတ်ဟုတ်တယ်ဘာလို့ဟုတ်လဲဆိုတော့လေဒီကျွန်တော်တို့စတက်စင်းနေစတူနော်အမေရိကန်ဘူးပါတင်းစားဆိုကျွန်တော်တို့ဒူဘင်ဇန်နဝါရီမှာအဓိကစဒူဘင်ဒီကျွန်တော်နာဆင်ဆောနာဆင်ဟုံးရှိတယ်ဒီကကြီးနာဆင်ဟုံးဖုန်းစာဒီမှာဆိုလူလူအိုယုံပေါ့နော်လူကြီးသူများတွေထားတယ
်တကြီးရွယ်ကိုဆောင်ဆောင်
ရေးအဲ့ဒီနေရာတွေအဓိကပြဿနာနော်သူတို့ကလည်းဒီလုံးများတယ်ဒီအဓိကစရောက်တယ်သူတို့ကျွန်တော်တို့စောင့်ကြည့်စာပြန်စောင့်ကြည့် good change ကြည့်ဟုတ
်ကဲ့
အဲ့တော့ဇန်နဝါရီလကစသူတို့စထိုးခဲ့သူတို့အဓိကစောင့်ကြည့်တယ်နောက်ဟိုတခြားထိုးထိုက်လူတို့လည်းကြည့်အောင်ပေါ့ဒါပေမဲ့အဓိကတော့အဓိက national home ဆိုဒီကစောင့်ဘာတော့ပြရလဲဆိုတော့ဒီကျောင်း breakthrough infection လို့ခေါ်တယ်ဒီ vaccine ထိုးထားတဲ့လူတွေမှာလေဟိုပေါ့ positive တွေတွေ့နော်ဒီနောက်ဒီ paper May June July အဲ့လိုမျိုးမှာတွေ့လာတော့ဒါနဲ့အများကြီးတော့မဟုတ်ဘူးမှန်တယ်ပြောကျောင်း stay home တွေမှာကျောင်းတနင်္ဂနွေလောက်အောင်ကြည့်တာကျောင်းသူမှာရှိကျောင်း patient surveillance ကြည့်တာ
ဟုတ်ကဲ့
ဒီတရာတရာ200 300အဲ့လောက်ပဲအများကြီးတော့မဟုတ်ပေါ့စတိဖြစ်သွားနော်ဒီ vaccine ထိုးပါပြီအဲ့မဲ့သူတို့ကသူများကိုကူသလားကူသွားနိုင်လားဆိုတော့ study ကောင်းကောင်းမရှိသေ
းဘူးဟုတ်ကဲ
့အဲ့တော့အားလုံးကဟို theoretically ပြောနေကြပါဟောဟို vaccine breakthrough infection ပေါ့ vaccine ထိုးတဲ့လူတွေမှာကိုယ်ကိုကူသွားနိုင်ကိုယ်စီ vaccine ထိုးတာကူသွားတော့ကူသွားနိုင်ဒါတွေ့ပ
ါဟုတ်ကဲ့
အဲကြောင့်တွေ့နေမှန်တယ်အမေအဲ့ဒီကူထားတဲ့လူစီကတည်းကကူထားဟို vaccine ထိုးတဲ့လူဒီမှာကူရတယ်ဒီလူကလည်းဆိုသူများကိုကူနိုင်တာပြန်ဆိုတေချာဘယ်မှမသိ
ဟုတ်ကဲ့
သိတဲ့အချိန်မှာပြီးခဲ့တဲ့4 of June နော်တန်တယ်လိုလိုက်ရင်းနေ
ဟုတ်တယ်အဲ့
ပြောကြပါကြအ
ဲ
့တော့သူဟို mask mandate ကလည်းနည်းနည်း
ရှုပ်ထားတာဟုတ်တယ
်လာပြီးစမ်း mask ပေးလို့တော့ပြတ်ပေးလိုက်နည်းနည်းရှော့လိုက်အဲ့အချိန်မှာတော့ဒီပြည်ရဲ့တိုင်းနဲ့ဒီကိတ်တောင်းမှာ
ဟုတ်တယ်
မက်ဆာချူးဆက
်ဟုတ်တယ်နော
်မက်ဆာချူးအဲ့ဘီစ်တောင်းဆိုတော့ဗဂျန်လို့ပေါ့ဟာလူက
ဟုတ်တ
ယ်ဟာလူကဟိုဆိုင်နေတဲ့ဟာ
ဒီကံ
ပြော
ဟုတ်တယ်
တော့ဟာတို့ဆမ်မတ်ဆိုရင်သွားနေကြဒီတန်းနဲ့ချီပြီးသွားနေဟု
တ်ဟုတ်
အဲ့ဒီမသွားတရလေဆိုတော့ဟိုသတင်းထဲမှာသတင်းထဲမှာတင်တယ်ဒီခုဆိုလူ900တထောင်တော့
ဟုတ်တယ်ကျွန်တော်အဲ့ဒါတွေ့ရ
ဒီမှာအဲ့မှာ85ရပြန်ပြီငါပါစင်ထိုးလိုက်လူ
ထိုးထားပြီးသားလူတွေ
ဟို positive ပါပြီ
ဟုတ်
နော်အဲ့တော့အဲ့ဒီအဲ့မှာအဲ့တော့အဲ့လူတွေကိုကျွန်တော်အရင်ကခုနရင်းစောစောရနေတော့ပို့ချင်အောင်စဉ်းစား
တော့ဟုတ
်ကဲ့ပို့ချင်မှာပေါ့ sequencing နော်အဲ့ဒီ virus ဒီ genetic material ဆိုဒီကလေးလာစမ်းစစ်ကြည့်တော့ 90% ကပုံမှာပေါ့ cases တွေ data variants တွေ့ရတယ် data ဒီ case အများကြီးဖြစ်သွားတာတွေ့ရတယ်လို့ဒီ data ကြောက်မယ်ဘေးရန်ကြောက်မယ်ဒီ vaccine ထိုးထားတဲ့လူတွေစီမှာဟုတ်ပါတော့ပိုကူခံရတယ်ချိန်ထဲမှာပဲ vaccine ထိုးထားတဲ့လူစီအစင်သူများကိုပတ်ကူနိုင်တယ်ဆိုရင်တ
ော
့တူရအဲ့ဒါ data တွေတွေ့လာနောက်ဒီ vaccine ထိုးထားတဲ့လူတွေမှာလည်းကျွန်တော် laser ဒီ laser viral load ပေါ့ဒီ throat ဒီလေကြောင်းနဲ့ဒီနှာခေါင်းထဲက viral load တွေကြီးတဲ့ viral ကို virus ပမာဏပေါ့နော် virus ပမာဏကြီးပစိမထိုးထားတဲ့လူတွေအတိုင်းပဲတွေ့နေ
ပမာဏတူပဲတွေ့ရ
သိမကွာဘူးတွေ့ရဟောဒါဆိုရင်တော့ virus ကိုလေသူများကိုကူးတယ်ဆိုတာကိုယ့်စီမှာ virus ကိုပမာဏများမှပြားမှကူးနေမှာအဲတော့မသိမများရင်ကူးပါချက
်ဟုတ်ကဲ့
အဲတော့လက္ခဏာတွေပေါ်လာတယ်ဆိုတာ virus ပမာဏများလို့
များလို့ဟုတ်ကဲ့
အဲ့လိုပဲလက္ခဏာတွေပေါ်လာပြီဆိုရင်ဒါဘာလို့ပြလဲဆို virus တွေပွားတာများများပြီဆိုတဲ့အတွက်သူများပဲခုန
ရှိနိုင်တယ
်။တော့ခုနတော့ vaccine ထိုးထားတဲ့လူတွေမှာလည်း vaccine မထိုးထားတဲ့လူတွေမှာ virus ပမာဏကြီးနားနေတာတွေ့ရတယ်။သူများကခုနရှိတယ်။
ဟုတ်
တယ်ချော
တို့ကြောင့်ဆက်စပ်ပြီးစဉ်းစားဒီတိုင်းထွက်တာပေါ့န
ော်ဟုတ်ကဲ့အဲ့ဒါပေါ့အဲ့ဒါပေါ့နဲ့ကျွန်တော်တို့ပြောတယ်ဒါပေမဲ့ကံကောင်းတာဗက်ဆင်းထိုးရတဲ့ခုနကကိုကျော်ပင်ပြောသူပဲအဲ့ဒီအခုဖြစ်လာတဲ့85ရာခိုင်နှုန်းကဗက်ဆင်းထိုးရတဲ့လူဖြစ်ပြီတယောက်မှမသိ
မသိဘူးမဆို
နော်ဆေးရောက်တဲ့ရတာလဲ5 6ရောက်9ရောက်ဟု
တ
်လား
အဲ့အဲ့မှာ NDS ရှိတာကဒီဗက်ဆင်းထိုးထားတဲ့အတွေ့သူတို့ကိုယ်တိုင်ကတော့ဟာလာပြင်းပြင်းထန်ထန်ယောဂမခံစားဘူးဒါပေမဲ
့
သူကနေဗက်ဆင်းထိုးမထားတဲ့လူစီကိုကူးသွားနိုင်တာက NDS ကြီးတာပေါ့ဆရာနော်
မှန်တယ်ခင်ဗျာဘာလို့ဆိုတော့အဲ့မှာနှစ်ခုရှိတယ်တစ်ခုကဒီလိုဗက်ဆင်းမထိုးထားတဲ့လူတွေကိုကူးသွားနိုင်ခုနအရင်ပြောသူပဲသူတို့ကဗက်ဆင်းထိုးထားတဲ့လူတွေဆိုရင်ယောဂလက္ခဏာပိုပြင်းထန်တယ
်
ဆေးရောပိုတက်တယ်ဟုတ်ကဲ့ပြန်ပို့ဒါကျွန်တော်တို့ study ဆရာကို UK မှာလည်းလုပ်ထားတယ
်ဟုတ်ကဲ
့ဒီတော့ဗမာပြည်ကြီးတော့စင်ကာပူမှာလည်းတွေ့တာစင်ကာပူမှာလည်းတူဒီဒီဗက်ဆင်းမထိုးတဲ့လူတွေစီမှာဟိုဟာပေါ့ hospitalization ဆေးရုံတက်လုံများတယ်ပြင်လုံများတယ
်ဟုတ်ကဲ့
ပြင်လုံများဆယ်သားလောက်များကျွန်တော်မှတ်မိတယ်ဆေးရုံတက်တာခုနေသားလောက်ဒါတော့စင်ကာပူဟိုဆိုတာတကယ်ကို highly vaccine coverage ရန်ကောင်း
တယ်ဗျာအားကြီးလူတွေက
နိုင်ငံမှာတော့ဒီနိုင်ငံမှာတော့ဒီဗက်ဆင်းမထိုးတဲ့လူတွေပါရှင်ချင်းဗက်ဆင်းမထိုးတဲ့လူတွေပုံပြီးအန်တီကိုများတော့တွေ့ရ
ဟုတ်
ကျွန်တော်တို့တစ်ခုကြောက်တာဗက်ဆင်းထိုးထားတဲ့လူကတော့ okay တယ်သူကဘာမှအခြေအနေပုံစိုးလာဘူ
း
သူများဗက်ဆင်းအမေရိကန်မှာကြောင်း900ကျော်နဲ့ထိုးရတယ
်ဟုတ်တယ
်တန်း300ကျော်ရောက်တယ်မှာအမေရိကန်ကနေတန်း300ကျော်60ပဲထိုးရတယ်တော့ channel network ကမထိုးရ
ဆိုရင်
တော့ the unvaccinated ဗက်ဆင်းမထိုးလို့ဆိုဒီလူတွေကိုကူးဝိုင်းအန်ဒီရအရန်ကြီးတယ်
အရန်ကြီးရော
ဟုတ်ကဲ့ဆိုတော့ရောကစိုးနိုင်တယ
်ဒီရက်တက
်နောက်တစ်ခုကလည်းဒုတိယချက်ကပြောချင်တာဒီလိုဗက်ဆင်းထိုးထားတဲ့လူတွေကတဝက
်နော်
ဒီနိုင်ငံဗက်ဆင်းမထိုးထားတဲ့လူတွေကကျန်တဲ့ 50% တဝက
်ဟုတ်ကဲ့
တော့ virus ကဒီလိုဗက်ဆင်းမထိုးတဲ့လူတွေနဲ့ထိုးတဲ့လူကြားထဲမှာသူအပြန်အလှန်ကူးနေကျွန်တော်တို့ကြောက်ဗက်ဆင်း resistance
ဖြစ်သွားမယ
်ဆိုတော့နောက်ဆုံးဗက်ဆင်းအောင်မတိုးတော့
တဲ့
နော်ကျွန်တော်ကကျွန်တော်ပြောခဲ့ပြီးပြီဒါ evolution နေ
ဟုတ်ကဲ့
ဗက်ဆင်းရှိတယ်တေချာဟိုတေချာမထိုးဆိုရင်ဒီ strain ကဒီ data နေနောက်လူခုနော်မှာတခြား strainပုံစံတစ်ခုပေါ်လာပြီသူက vaccine resistance strain ဖြစ်သွားနိုင်ဒါဆိုရင်ကျွန်တော်တို့မှာရှိတဲ့ vaccine เนี่ยမတိုးတော့ဘူးဖြစ်နော်
โอเคပါခင်ဗျာโ
อเค
ဆရာတော်မင်းမင်းဆိုခုလိုမျိုးအချိန်ပေးပြီးတော့ညဝေဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါပဲကြော်သိင်
းဒါကတော့ American CDC မှာတာဝန်ထမ်းနေတဲ့ဒေါက်တာမင်းမင်းဆိုကိုကိုကျော်သိင်းကဆက်သွယ်မေးမြန်းခဲ့တာပါရှင်ဒီဆက်သွယ်မေးမြန်းခံအပြည့်အစုံကိုတော့ကျွန်တော်တို့ဒီ Facebookစာမျက်နှာဖြစ်တဲ့ VOA Burmese News မှာမြန်မာစံတော်ချိန်ဗုဒ္ဓဖူးနေ့ည 9:35 မိနစ်မှာထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American Soya ရဲ့သဘောထားမြင်အားပေါ်ကိုကြင်ပြပါတော့မယ်ရှင
်။လူမျိုးတုံးတပ်ဖြတ်မှုနဲ့ရက်ဆက်စွာညှဉ်းပန်းနှိပ်စက်မှုကာကွယ်ရေးဆိုင်ရာ Illegal Act ဥပဒေအရအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေ2022ခုနှစ်အတွက်ကွန်ဂရက်စ်လွှတ်တော်နှစ်ပတ်လည်အစီရင်ခံစာကိုမကြာခင်ကထုတ်ပြန်လိုက်ပါတယ်။လူမျိုးတုံးတပ်ဖြတ်မှု၊ရာဇဝတ်မှု၊လူသားမျိုးနွယ်စုအပေါ်ပြစ်မှုကျူးလွန်တာတွေကိုကာကွယ်ရေးတိုးတက်မှုရှိလာတာနဲ့အမျှဒီထက်မကပိုတိုးလှုပ်ရှားတွေရှိနေသေးတယ်ဆိုတာကိုဒီအစီရင်ခံစာထပ်လောင်းသတိပေးလိုက်တာပါပဲလို့ပဋိပက္ခများတည်ငြိမ်အေဂျင်ရေးဌာနဆိုင်ရာအမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးရောဘတ်ဖော်ချာပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပိုင်းတွေအတွင်းရက်ဆက်ကြမ်းကြုတ်မှုတွေဖြစ်ပွားခဲ့တဲ့နိုင်ငံအတော်များများမှာအလားတူထပ်ဖြစ်နိုင်တဲ့အန္တရာယ်ရှိနေတာကိုဒီနှစ်အစီရင်ခံစာမီးမောင်းထိုးပြထားတယ်လို့မစ္စတာဖော်ချာအခုလိုပြောပါတယ်
။ For example, the report draws attention to Xinjiang, where the People's Republic of China has committed and continues to commit.
ဥပမာတရုတ်ပြည်သူသမ္မတနိုင်ငံရှင်ဂျန်ပြည်နယ်ကမွတ်စလင်အများစုဖြစ်တဲ့ဝီဂါလူမျိုးစုတွေတခြားတိုင်းရင်းသားလူနည်းစုတွေနဲ့လူနည်းစုဘာသာရေးအဖွဲ့အစည်းတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုစတာတွေဆက်လက်ဖြစ်ပွားနေတာကိုဒီအစီရင်ခံစာအလေးပေးဖော်ပြထားတယ်လို့ပြောသွားတာပါ။ Ethiopia နိုင်ငံ Tigray ဒေသမှာအရက်သားတွေ၊ကျန်းမာရေးဝန်ထမ်းတွေနဲ့လူမှုကယ်ဆယ်ရေးဝန်ထမ်းတွေပါမကျန်း
တိုက်ခတ်ခံကြရတာအပါအဝင်ရက်စက်တဲ့လိန်အကြမ်းဖက်မှုတွေနဲ့လူအခွင့်အရေးအကြီးအကျယ်ချိုးဖောက်မှုတွေကိုလည်းဒီအစီရင်ခံစာမှတ်တမ်းတင်ထားပါတယ်မြန်မာနိုင်ငံမှာစစ်အစိုးရငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေနဲ့လူအခွင့်အရေးခုခံကာကွယ်သူတွေကိုရက်စက်စွာနှိပ်ကွပ်ဖြိုခွင်းနေတာတွေကိုလည်းဂရုပြုနိုင်စေဖို့ဒီအစီရင်ခံစာအလေးပေးဖော်ပြထားပါတယ်မွတ်စလင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတခြားတိုင်းသားတွေနဲ့လူနည်းစုဘာသာရေးအဖွဲ့အစည်းတွေအပေါ်အကြမ်းဖက်ဖိနှိပ်တာတွေအတွက်စစ်အစိုးရမှတာဝန်ရှိတယ်လို့မိမောင်းထုတ်ပြထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကြိုးပမ်းမှုအတွက်ရက်စက်စွာနှိပ်ကွပ်မှုကာကွယ်ရေးရရှေ့ဆုံးကဦးစားပေးအဖြစ်ရှိနေဆဲဆိုတာကိုဒီအစီရင်ခံစာတင်သွင်းမှုကထပ်လောင်းအတည်ပြုလိုက်တာဖြစ်တယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဖောက်ချာအခုလိုပြောပါတယ
်။ Atrocity crimes pose some of the gravest threats.
တချို့ရက်စက်စွာနှိပ်ကွပ်တဲ့ရာဇဝတ်မှုတွေဟာအနှစ်80ကျော်ကာလအတွင်းငြိမ်းချမ်းရေးနဲ့တရားဝါပြောရေးကိုဆောင်ကျဉ်းပေးနေတဲ့နိုင်ငံတကာအစင်အလာတွေကိုအန္တရာယ်ပေးချိမ့်ချောက်တာတွေရှိနေတယ်လို့ပြောသွားတာပါဒီကာကွယ်ရေးရန်တရားမှာအင်ဖြူတော်ဦးဆောင်တဲ့ရက်စက်စွာနှိပ်ကွပ်မှုကြိုတင်သတိပေးတဲ့ Task Force အထူးလုပ်ငန်းအဖွဲ့လည်းပါဝင်ပါတယ်ရက်စက်စွာနှိပ်ကွပ်မှုတွေကိုကြိုတင်ကာကွယ်ရေးထိမ့်ချုပ်ရေးနဲ့တုံ့ပြန်ရေးတွေအတွက်ဒီ Task Force ကအစိုးရတရက်လုံးနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်နေပါတယ်။အမေရိကန်ပြည်ထောင်စုဟာထောင်တောင်းချီတဲ့တန်တမန်တွေဖွံ့ဖြိုးရေးအထောက်အကူပြုဝန်ထမ်းတွေနဲ့ကာကွယ်ရေးဝန်ထမ်းတွေကိုကာကွယ်ရေးနဲ့ပတ်သက်တဲ့အရေးပါတဲ့လုပ်ငန်းတွေကိုသင်တန်းပေးခဲ့ပြီးဖြစ်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားနိုင်တဲ့အလားအလာရှိတဲ့အခြေအနေတွေကိုဂျိုဒု satellite ဓာတ်ပုံတွေကနေကြိုတင်လေ့လာလို့ရပါတယ်။ဖိနှိပ်တဲ့အစိုးရတွေဟာလူအခွင့်အရေးခုခံကာကွယ်သူတွေနဲ့လူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေကိုချိမ့်ချောက်မှုအန္တရာယ်ပြုခဲ့ရင်ဒီကာကွယ်ရေး Task Force ကနေအသက်ကယ်ဆယ်ရေးအကူအညီတွေပေးပို့နေပါတယ်ဒီခြေလှမ်းတွေဟာရက်စက်တဲ့နှိပ်ကွပ်မှုတွေနောက်ဘယ်တော့မှထပ်မဖြစ်ရအောင်အတူတကွရှေ့တလန်းတိုးတဲ့လှုပ်ရှားမှုဖြစ်ပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဖောက်ချာထောက်ပြပါတယ်အနာဂတ်မှာရက်စက်စွာနှိပ်ကွပ်မှုအန္တရာယ်တွေလျော့ပါရေးပိုပြီးငြိမ်းချမ်းတဲ့တာယာဝပြောတဲ့ကဘာကြီးအဖြစ်ဒီဇိုင်းမမစိတ်ပိုင်းဖြတ်ချက်နဲ့ဖန်တီးကြဖို့အမေရိကန်ပြည်ထောင်စုကတန်ဋိဌာန်ချမှတ်ထားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့တည်င်းအချင်းချုပ်ကိုကိုအောင်လွင်ဦးကတင်ဆက်မှာပါ
ဒီမနက်မှာကိုဗစ်ကရောဂါနဲ့မိုးရည်ရည်ချင်းမှုတွေကြုံရခြင်းမှာပဲလက်နက်ကန်ပြည်ပကတိကြောင့်အရေးပေါ်အကူအညီတွေလိုအပ်နေတဲ့ကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဆီယနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံနေရာတော်များမှာတက်ကတ်မှုတွေဖြစ်ပွားနေတဲ့ပေါ်မြန်မာနိုင်ငံချိဆက်ကုလသမဂ္ဂတာဝန်ရှိသူတွေစိုးရိမ်နေတဲ့အကြောင်းလဲအတွင်းရေးမှူးချုပ်ယုံကပြောဆိုလိုက်တာပါ။နိုင်ငံအနောက်ပိုင်းမြောက်ပိုင်းနဲ့ရှေ့တောင်ပိုင်းဒေသတွေမှာဖေဖော်ဝါရီလ10ရက်နေ့ကစလက်နက်ကန်ပြည်ပကတိကြောင့်ပြည်တွင်းမှာအိုးအိမ်ဆုံးခွာတင်းရှောင်နေရသူ2,200ကျော်ရှိတဲ့အကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူဂျာရှာနယူးယောက်ကုလသမဂ္ဂရုံးချုပ်အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါကိုဗစ် -19 ကူးစက်မှုတွေတိုးလာနေတယ်လို့မုတ်တုံရစီမိုးကြောင့်မချိုင်ငါလူပေါင်းထောင်ချီရေဝေးသင်းတဲ့အချိန်မှာအခုလိုအခြေအနေနဲ့ကြုံနေရတာဖြစ်တဲ့အကြောင်းလဲပြောဆိုသွားပါတယ်အမေရိကန်ပင်တကွန်စစ်ဌာနချုပ်ကအများပြည်သူဆုံးယထာနဲ့ဘတ်စကားဂိတ်မှာအင်္ဂါနေ့ကတက်ခတ်မှုဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တူသိဆုံးသွားတဲ့အကြောင်းအထက်လွှတ်တော်မှတူကပြောပါတယ်ရဲတပ်ဖွဲ့ဝင်သိဆုံးတဲ့အတွက်ဝမ်းနည်းတဲ့အကြောင်းလဲပင်ကွန်စစ်ဌာနချုပ်တီရှိယာဗဂျီးနီးယားပြည်နယ်ထက်လွှတ်တော်အမတ်မတ်ခွာနာကရိုက်တာသတင်းဌာနကိုပြောဆိုလိုက်တာပါ AP သတင်းမှာတော့ရဲရရှိယာဓာတ်နဲ့ထိုးခတ်ပြီးသိဆုံးတာဖြစ်တဲ့အကြောင်းနဲ့တက်ခတ်သူကတော့ရဲတွေကနေရာမှာရင်အသေးဖြစ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းနဲ့အမည်ဖော်လို့သူတာဝန်ရှိသူတွေကိုကိုးကားပြီးသတင်းမှာဖော်ပြခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဖက်ဒရယ်နဲ့ပြည်နယ်ဥပဒေကိုချိုးဖောက်ပြီးနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကွန်မိုဟာအမျိုးသမီးတော်တော်များကိုလိင်ပိုင်းဆိုင်ရာဖွံ့ဖြိုးရေးပြုမှုတွေအကြောင်းပြည်နယ်ရှင်းနေချိုးယုံရဲ့စုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိပြီးတဲ့နောက်အုပ်ချုပ်ရေးမှူးနှုတ်ထွက်ဖို့သမ္မတဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်
။ကောင်းလေဦးပါရှင်ပုတ်တပုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ကျမတို့ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကလေးမနဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုခင်မောင်စိုးမီဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ပါတယ်ရှင်။ကျမကတော့အင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BNN ရဲ့အသွေးတွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။
This program